Welcome to the Voice of America in Burmese.
PNA ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ပြကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ20ရက်ကြာသပတေးနေ့မနေ့ခင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုအစီအစဉ်မှုဖြစ်တဲ့ကိုညာဝဲအောင်နဲ့အတူတင်ပြပေးသွားပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်တော့စစ်တပ်ကမြန်မာပြည်ကအမျိုးသမီးနဲ့ကလေးငယ်တွေပေါ်အကြမ်းဖက်စစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာပြည်ကအမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကရေးယူဖို့အမျိုးသမီးအဖွဲ့တွေကတောင်းဆိုလိုက်တဲ့သတင်းယူကရိန်းကိုရုရှားကကျူးကျော်မယ်ဆိုရင်ပြတ်ပြတ်သားသားတုံ့ပြန်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုတဲ့သတင်းသမရတ္တံပထမတစ်နှစ်အတွင်းစိန်ခေါ်မှုတွေရှိသလိုတိုးတက်မှုတွေရှိခဲ့တဲ့အကြောင်းသမရဘိုင်ဒန်ကပြောဆိုလိုက်တဲ့သတင်းစတဲ့သတင်းတွေကိုတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာယူကရိန်းအရေးနဲ့ပတ်သက်လာရင်ရုရှားအနေနဲ့ပေါ့ခင်ဗျာဒီထိတ်တန့်ရင်ဆိုင်တဲ့ညီးကိုသုံးမလားစစ်ဆက်ဖြေပြန်တဲ့ညီးကိုသုံးမလားဆိုပြီးတော့ရုရှားကိုရွေးချယ်권ပေးထားပါတယ
် We've offered Russia a clear choice a choice between pursuing dialogue and diplomacy on the one hand or
American နိုင်ငံသားဝန်ကြီး Anthony Blinken ပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာတင်ပြဖို့ရှိပါတယ်တခါ NLD အစိုးရလက်ထက်မှာရခိုင်ဝန်ကြီးချုပ်လုတ်ခဲ့တဲ့ဥညိပုကိုတော့ထောင်ဒဏ်နဲ့ဒီအလုတ်ကျန်းချမှတ်လိုက်ပါတယ်ဒီမကွေးတိုင်းဘက်မှာတော့ဂံကောခရိုင်တွင်းမှာရွာတွေကိုမီးရှို့တာတွေရှိနေပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူနောက်ပိုင်းမှာမြန်မာရေးသုံးသက်ချက်အားကစားကဏ္ဍနဲ့ကျွန်တော်တို့လူထုနဲ့ကျန်းမာရေးအစီအစဉ်တွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့အဲ့ဒီအစီအစဉ်နဲ့မတိုင်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူတင်ပြသွားဖို့ရှိပါတယ်ဗျာ
ရုရှားအနေနဲ့ယူကရိန်းနဲ့ပတ်သက်ပြီးစီးရေးအရရန်လိုမှုတွေဆက်လက်လုပ်နေမယ်ဆိုလို့ရှိရင်အမေရိကန်နဲ့မဟာမိတ်တွေကပြက်ပြက်သားသားပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ယူကရိန်းမြို့တော်ခရီရစ်မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဘူထူးနေမှာ VO နဲ့တွေ့ဆုံမင်းမြန်းစဉ်သတိပေးပြောကြားခဲ့ပါတယ်။ဒါပေမဲ့ရုရှားအနေနဲ့ပြဿနာတွေကိုတန်တမာရေးနီလန်းအရာပဲဖြစ်ရှင်းလိမ့်မယ်လို့မျှော်လင့်ပါကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကတစ်ဆက်တည်းမှာပြောဆိုခဲ့ပါတယ်
။ Well first we've offered Russia a clear choice a choice between pursuing dialogue and diplomacy.
တွေ့ဆုံဆွေးနွေးပြီးတန်တမာရေးနီလန်းနဲ့ဖြစ်ရှင်းမလား။ဒါမှမဟုတ်ထိတ်တိုက်ရင်ဆိုင်တိုးမှုတွေနဲ့နောက်ဆက်တွဲရလဒ်တွေကိုရင်ဆိုင်မလားဆိုတဲ့ရွေးချယ်စရာနီလန်းတစ်ခုကိုရုရှားကိုရှင်းရှင်းလင်းလင်းချပြထားပြီးသားဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်က VOA ဥရောပဌာနအကြီးအကဲမိုရိုစလာဗာဂွန်ဒစ်နဲ့တွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်ရုရှားအနေနဲ့ယူကရိန်းနဲ့ဆက်မှာစင်အားတသိန်းလောက်ချထားပြီးအချိန်တိုအတွင်းမှာနှစ်ဆလောက်တိုးလာနိုင်ကြောင်းနဲ့အမေရိကန်ကနေယူကရိန်းကိုကူညီထောက်ပံ့မဲ့ရုပ်ဝတ္ထုပစ္စည်းတွေဟာမကြာမီပဲရောက်လာမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးတို့အစောပိုင်းပူးတွဲကြေညာချက်မှာဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့လတည်းတုန်းကယူကရိန်းကာဝေးရေးနဲ့လုံခြုံရေးအတွက်ထပ်ဆောင်းကူညီထောက်ပံ့ငွေအမေရိကန်ဒေါ်လာတန်း100ကိုပေးဖို့အမေရိကန်သမ္မတအင်ပြူတော်ကအတည်ပြုခဲ့ပါတယ်ခင်ဗျာ
ယူကရိန်းကိုကျူးကျော်ဖို့ချင်းချောက်နေတဲ့ရုရှားသမ္မတပူတင်ကိုပို့ပြီးတော့ပြင်းထန်တဲ့တုတ်ပြန်ဆောင်ရွက်မှုတွေချမှတ်ဖို့အမေရိကန်အတိုက်ခံ Republican စီးနှိတ်အမတ်တစုကသမ္မတဂျိုးဘိုက်ဒန်အစိုးရကိုဗဟုသုနည်းမှာတိုက်တွန်းပြောကြားလိုက်ပါတယ်။တမိုင်းအတွေ့အကြုံတွေအရစစ်ပွဲတွေဟာစတင်မှုလွယ်ကူပါတယ်။ဒါပေမဲ့အဆုံးသတ်ဖို့တော့ခက်ခဲပါတယ်။လက်ရှိပိတ်ဆို့အရေးယူမှုတွေဟာရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ယူကရိန်းကိုကျူးကျော်ဝင်ရောက်မှာကိုတားဆီးကာကွယ်ဖို့အတွက်မလုံလောက်သေးပါဘူးဒါကိုသတိထားဖို့လိုပါတယ်လို့ Republican စီးနှိတ်လွှတ်တော်အမတ် John Cornyn American လွှတ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ Ukraine ကိုငွေကြေးထောက်ပံ့မှုဂရီကဝတ်တွေပေးုံနဲ့လဲသမ္မတ Putin Ukraine ကိုဝင်ရောက်သိမ်းပိုက်မှာကိုရှောင်လွှဲနိုင်မှာမဟုတ်ပါဘူးကျွန်တော်တို့ပါတီနှစ်ခုလုံးပူးပေါင်းဆောင်ရွက်မဲ့ရည်ရွယ်ချက်ဟာ Russia သမ္မတ Ukraine ကိုဝင်ရောက်ကျူးကျော်မှာကိုတားဆီးဖို့နဲ့ဝင်ရောက်မကျူးကျော်ခင်မှာလှုပ်သင့်မလှုပ်သင့်နှခါပြန်စဉ်းစားနိုင်အောင်လုပ်ဖို့ဖြစ်ပါတယ်လို့စီနေအမတ်ကော်နင်းကပြောဆိုခဲ့ပါတယ်ဒီ Republican အမတ်တွေဟာဗိုလ်ထူးနေကသမ္မတဂျိုးဘိုင်ဒန်နဲ့အွန်လိုင်းကနေဆွေးနွေးခဲ့တာဖြစ်ပါတယ်ခင်ဗျာ
တနည်းကြော်ကြာဖြစ်နေတဲ့ပဋိပက္ခတွေကြောင့်လူပေါင်းတန်းနဲ့ချီငတ်မုတ်ခေါင်းပါမှုဘေးရင်ဆိုင်နေရတဲ့အီသီယိုးပီးယားမြောက်ပိုင်းအခြေဖြစ်ရှင်းမှုလမ်းပွင့်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့ကြောင်းကုလသမဂ္ဂတွင်မှုချုပ်အန်တီနီယိုဂူဒါရက်စ်ကပြောကြားလိုက်ပါတယ်။အာဖရိကသမဂ္ဂအထူးကိုယ်စားလှယ်နိုင်ဂျီးရီးယားသမ္မတဟောင်းအိုဘာဆန်ဂျိုဘော်ထူးနေကသူနဲ့တွေ့ဆုံရမှာအီသီယိုးပီးယားကိစ္စဆွေးနွေးခဲ့ကြောင်းဂူဒါရက်စ်ကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဤသီယိုးပီးယားပဋိပက္ခအရေးကြောင်းဝင်ဖြန့်ဖြေးဖို့အာဖရိကသမဂ္ဂကဥဆောင်ကြိုးပမ်းနေတာပါ။အိုဘဆန်ဂျိုကလည်းဩဂုတ်လအတွင်းအထူးကိုယ်စားလှယ်ရာထူးကိုယူခဲ့ပြီးချိန်ကစပြီးပါတီတွေအကြားအပြန်အလှန်ကူးလူးဆက်သွယ်ပြီးအပြစ်ကရစဲရေးနဲ့ဆွေးနွေးပွဲပြုလုပ်ဖို့ကြိုးစားနေပါတယ်။အကြံပေးတဲ့နည်းနဲ့ပဋိပက္ခတွေပြည်လည်အောင်ဖြည့်ရှင်းရေးဤသီယိုးပီးယားအစိုးရနဲ့တီဂရစ်ပြည်သူ့လူမျိုးရေးတပ်ဦး TPLF တို့အကြားဆက်သွယ်ဆောင်ရွက်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့မစ္စတာအိုဘာဆန်ဂျိုကလည်းရှင်းလင်းပြသခဲ့တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်မှာတာလီဘန်အစိုးရအနေနဲ့လိုအပ်တဲ့အခြေအနေအားလုံးကိုဖြည့်ဆည်းထားပြီးဖြစ်တာကြောင့်သူတို့ကိုအစိုးရအဖြစ်တရားဝင်အသိမှတ်ပြုဖို့တာလီဘန်ယာယီဝန်ကြီးချုပ်ကကမ္ဘာအတိုင်းဝိုင်းကိုဗုဒ္ဓနေ့ကတောင်းဆိုလိုက်ပါတယ်။ကဘူးမြို့တော်မှာပြုလုပ်တဲ့ညီလာခံတစ်ခုမှာယာယီဝန်ကြီးချုပ်မိုဟာမက်အခွန်ကသူ့ရဲ့မိခွန်းနဲ့ထဲသွင်းပြောဆိုခဲ့တာပါပြီးခဲ့တဲ့ဩဂုတ်လကတာလီဘန်ရဲ့အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတွင်းရင်ဆိုင်နေရတဲ့ကတောင်းကနင်းဖြစ်နေတဲ့စီးပွားရေးအခြေအနေကိုဆွေးနွေးဖို့သူဦးဆောင်တဲ့ဂျာပြတ်အစိုးရကညီလာခံခေါ်ယူကျင်းပတာဖြစ်ပါတယ်အဲ့ဒီညီလာခံကိုကုလသမဂ္ဂတာဝန်ရှိသူတွေလည်းတက်ရောက်ပါတယ်အထူးသဖြင့်တော့အစ္စလာမ်နိုင်ငံအချင်းချင်းအခြားသူတွေကိုစောင့်မနေဘဲသူတို့ကိုအရင်ဦးဆုံးဦးဆောင်အသိမှတ်ပြုပေးဖို့အခွန်ကတိုက်တွန်းခဲ့တာပါဒါအပြင်သူတို့ကိုအသည့်တရားဝင်အသိမှတ်ပြုခြင်းအဖြစ်အာဖဂန်ရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေဆိုးရွားမှုနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုကင်တွယ်ဖြေရှင်းရေးအရှိန်အဟုန်နဲ့ကြိုးပမ်းရမှာအထောက်အကူဖြစ်စေမယ်လို့လည်းသူကအခိုင်အမာပြောပါတယ်။တာလီဘန်တို့ဖွဲ့စည်းထားတဲ့အစိုးရကိုတရားဝင်အဖြစ်ဘယ်နိုင်ငံကမှအသိမှတ်မပြုသေးပဲဒီတစ်ကြိမ်တာလီဘန်တို့အနေနဲ့ဘယ်လိုအုပ်ချုပ်မလဲဆိုတာကိုစောင့်ကြည့်နေကြဆဲဖြစ်ပါတယ်ခင်ဗျာ။
American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လင်းအစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရပါဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်ခင်ဗျာစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပိုတိုးလာနေတာကြောင့်ဒါကိုအရေးယူဖြေရှင်းပေးဖို့မြန်မာအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတချို့ကလုံခြုံရေးကောင်စီကိုဗိုလ်ထုနေကတိုက်တွန်းလိုက်ကြပါတယ်။အာဏာသိမ်းထားတာတစ်နှစ်ပြည့်တော့မဲ့မြန်မာပြည်မှာလက်ရှိအနေအထားဟာပြည်တွင်းရေးသက်သက်မဟုတ်တော့ဘဲအိန္ဒိယနိုင်ငံတွေရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုပါချိန်ချောက်လာနေတဲ့အတွက်ဒါကိုနိုင်ငံတကာကအကူအညီဖြေရှင်းပေးဖို့တိုက်တွန်းလိုကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့နဲ့အလွတ်တဘောဆွေးနွေးစဉ်မှာ Triangle Women အဖွဲ့အကြီးအကဲဒေါခင်လေးကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်
။အဓိကတော့ကျွန်တော်တို့တင်ပြတာကတော့ဆရာနာတင်ပြတဲ့နောက်မှာကျွန်တော်တို့ပြည်တွင်းမှာရှိတဲ့အမျိုးသမီးတွေကလေးငယ်တွေရဲ့ဆက်ဆက်တက်ပြတ်နေခံရတာညှဉ်းပန်းနှိပ်စက်ခံရတာယွာရီမိရှုခံရတာလူသားချင်းစာနာမှုကူညီတွေပေးတဲ့ကိစ္စတွေမှာလည်းအခက်အခဲတွေရှိနေတဲ့ဟာဒါတွေကိုကျွန်တော်တို့အဓိကတင်ပြဖြစ်ပါတယ်။တကယ်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်ဆိုရင်နေပြည်တော်မှာရှိနေတဲ့သူတွေရဲ့အတန်ကိုတည်ချာနားထောင်ပြီးတော့သူတို့အတွက်တကယ်လိုအပ်မဲ့အခွင့်အရေးတွေကျမတို့ပေးဖို့ရယ်နောက်တစ်ခါဒီမြန်မာနိုင်ငံရဲ့အရေးဟာကမ္ဘာရဲ့အရေးလည်းဖြစ်လာတယ်အင်းကြီးချင်းနိုင်ငံတွေအတွက်လုံခြုံရေးအရာပေါ်ကျန်းမာရေးအရာပေါ်စိုးရင်စရာဖြစ်လာတယ်ဆိုတဲ့ဟာမျိုးကိုလည်းလေးထားပြီးတော့တိတိယကင်တွယ်ဖို့အတွက်ကိုတော့ကျမတို့အဓိကအတောင်းဆိုပါတယ်
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့နော်ဝေနိုင်ငံကကမ္ဘာကထပြုလုပ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လုံခြုံရေးကဏ္ဍမှာအမျိုးသမီးတွေပါဝင်ဆောင်ရွက်မှုကိုဘယ်လိုကူညီပံ့ပိုးကြမလဲဆိုတဲ့ခေါင်းစဉ်နဲ့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဇန်နဝါရီလ16ရက်နေ့ကဆွေးနွေးပွဲတက်ကျင်းပခဲ့ပါတယ်။နယူးယောက်ဆွေးနွေးပွဲမှာနော်ဝေး၊အမေရိကန်၊ဗြိတိန်နိုင်ငံတွေပြင် UAE, Albania နိုင်ငံတွေတက်ရောက်ပြီးတော့တရုတ်၊ရုရှားနိုင်ငံကိုယ်စားလှယ်တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။တောင်းဆိုချက်တွေကိုဇန်နဝါရီလ25ရက်နေ့မှာကျင်းပမယ်။စစ်ပွဲဖြစ်နေတဲ့ဒေတာအတွင်းအမျိုးသမီးနဲ့အယတားတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတော့လုံခြုံရေးကောင်စီတကားဖွင့်အစည်းအဝေးမှာဆက်လက်တင်ပြဆွေးနွေးလိမ့်မယ်လို့မျှော်လင့်ထားကြပါရခင်ဗျာ
ထိုင်းမြန်မာနယ်စပ်ဒီချင်းရိုင်ခရိုင်မှာ2022ခုနှစ်နှစ်ဆန်းပိုင်းအတွင်းရွှေတရီကန်ဒေသတို့ခရမ်းရောင်စိတ်ကြွဆေးပြအသည့်ကိုသန်းနီပါဖမ်းဆီးနိုင်ခဲ့ကြောင်းချင်းရိုင်ပြည်နယ်အမှန်၅ဒေသရဲတပ်ဖွဲ့ရဲ့ဇန်နဝါရီလ19ရက်နေ့မှာသတင်းစာရှင်းလင်းပွဲအတွင်းရဲချုပ်ဖီယာထာဝီချိုက်ကပြောဆိုခဲ့ပါတယ်ဇန်နဝါရီ14ရက်နေ့ကချင်းရိုင်ကနေမောင်းလာတဲ့ကုန်တင်ကားတစ်စင်းကို X-ray နဲ့စစ်ဆေးရမှာဟင်းသီးဟင်းရွက်တွေကြားဖွက်ထားတဲ့စိတ်ကြွစေးနှစ်တန်းသုံးသိန်းကိုဖမ်းမိခဲ့ပါတယ်။အဲ့တနေ့တည်းမှာပဲချင်းရိုင်ပြည်နယ်စစ်စေးရေးဂိတ်ကိုဖျက်ဖို့ကြိုးစားတဲ့ကားတစ်စီးမှလည်းစိတ်ကြွစေး6တန်းနဲ့အတူမူးယစ်မှောင်ကိုတမား3ဦးကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်။သတင်းစာရှင်းလင်းပွဲမှာတော့အဓိကမူးယစ်တရားခံလို့ဆွဆွဲခံထားရသူ6ဦးနဲ့အတူသူတို့မောင်းနှင်လာတဲ့ကားတွေနဲ့မူးယစ်ဆေး6တန်း8သိန်းကိုပြသခဲ့ပါတယ်။အများစုဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေဝင်လာတာဖြစ်ပြီး2022ဇန်နဝါရီ9ရက်ကနေဇန်နဝါရီ19ရက်နေ့ဖမ်းဆီးထားတဲ့စိတ်ကြွဆေးပြားအလုံးကြီးအတွက်ဟာ25တန်းကျော်ရှိတယ်လို့ဆိုပါရယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုက်ဒန်အနေနဲ့သူ့ရဲ့ပထမနှစ်သက်တမ်းအတွင်းအခက်အခဲစိန်ခေါ်မှုတွေနဲ့ကြုံခဲ့ရသလိုတိုးတက်မှုတွေလည်းအများကြီးရှိခဲ့တယ်လို့ဗိုလ်ထုနေကပြုလုပ်ခဲ့တဲ့2022ခုနှစ်ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာသမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်အတွင်းအောင်မြင်မှုတချို့ကိုသမ္မတကစတင်ပြောကြားခဲ့ရမှာကိုဗစ်ကာကွယ်ဆေးထိုးတဲ့သူအရေအတွက်အများကြီးတိုးလာခဲ့ကြောင်းနဲ့အလုပ်လက်မဲ့ဥယျာဉ်လည်းအများကြီးလျော့ချခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ကိုဗစ်ကာယောဂါကြီးစပစ်တဲ့အချိန်ကတည်းကလှုပ်ဆောင်သင့်ခဲ့တဲ့ကိုဗစ်ကူးစက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုအခုအခါကြားမှာပိုမိုလှုပ်ဆောင်လာနိုင်ခဲ့တယ်လို့လည်းပြောဆိုပါတယ်။ကိုဗစ်ကူးစက်မှုရှိမရှိအိမ်မှာကိုယ်တိုင်စစ်ဆင်းနိုင်တဲ့ဆေးပစ္စည်းတွေကိုအွန်လိုင်းကနေအခမဲ့ဝင်ခတာကိုသမ္မတဘိုင်ဒန်အစိုးရကဗုဒ္ဓဦးနေ့မှာတရားဝင်စတင်ခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့သတင်းစာရှင်းလင်းပွဲမှာအဓိကကဏ္ဍနှစ်ခုပါဝင်ပါတယ်။တစ်ခုကတော့ကွန်ဂရက်လွှတ်တော်မှာရပ်တန့်ကြန့်ကြာနေတဲ့အသုံးစရိတ်တောင်းခံမှုနဲ့နောက်တစ်ခုကတော့အမေရိကမှာရောတကမ္ဘာလုံးမှာပြောင်းစံနေတဲ့ကိုဗစ်ရောဂါနဲ့ဆိုင်တဲ့အပိုင်းတွေဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာလာမယ့်သတင်းပတ်ကစပြီးအရေးသွေးမြင့်နှာခေါင်းစီပေါင်းတန်း400ကိုအခမဲ့ဖြန့်ဝေတော့မှာဖြစ်ကြောင်းသမရဘိုင်ဒန်ကကြေညာခဲ့ပါတယ် N95 အမျိုးအစားနှာခေါင်းစည်းတွေကိုဒီသတင်းပတ်နှောင်းပိုင်းကစာပြီးအမေရိကန်နိုင်ငံတစ်ဝိုင်းမှာရှိတဲ့ထောင်နဲ့ချီတဲ့ဆေးဆိုင်တွေဒေသအလိုက်ကျန်းမာရေးဌာနတွေကိုပို့ဆောင်သွားမှာဖြစ်ပြီးအရွယ်ရောက်ပြီးသူတဦးကိုနှာခေါင်းစည်း3မျိုးရရှိနိုင်ကြောင်းအင်ဗီရိုရဲ့ကြေညာချက်မှာဖော်ပြပါတယ်ဒီအစီအစဉ်ကိုဖေဖော်ဝါရီအစောပိုင်းမှာအပြည့်အဝလေပတ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်အခုပြန်ဝင်မဲ့ N95 နှာခေါင်းစည်းတွေဟာ Federal အစိုးရရဲ့မဟာဗျူဟာမြောက်နိုင်ငံတူထောင်ရုံမှာတင်စီထားတဲ့နှာခေါင်းစည်းပေါင်းတန်း950ရှိတဲ့အထက်ကဒစိမ့်တစ်ပိုင်းဖြစ်ပါတယ်။အဲ့ဒီတူထောင်ရုံမှာပြည်သူ့ကျန်းမာရေးအရေးပေါ်ကာလအတွင်းသုံးနိုင်ဖို့အရေးကြီးတဲ့ဈေးဝါးတွေတူထောင်ပစ္စည်းတွေကိုတင်စီထားတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဗရင်းနေမနဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုကျွန်တော်တို့ VOA ရဲ့ website internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအခုကျွန်တော်ထုတ်လွှင့်နေတဲ့ဒပြိုင်နဲ့အဲထဲမှာပဲတိုက်ရိုက်ဝင်ရောက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ပြသွားခြင်းပါတယ်။NLD အစိုးရလက်ထက်ရခိုင်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဦးညီပုကိုအာဂရိလိုက်စားတဲ့အမှု၃မှုနဲ့တရားစွဲဆိုပြီးတော့အလုတ်ကျန်းတဲ့ထောင်ဒဏ်၉နှစ်ချမှတ်လိုက်ပါတယ်။သူအပါဝင် NLD အစိုးရလက်ထက်ကဝန်ကြီးအဖြစ်တာဝန်ယူခဲ့သူနောက်ထပ်၅ဦးကိုလည်းအာဂရိမှုနဲ့နှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်။ဂျန်ကုံကပေးပို့လာတဲ့ဒီသတင်းကိုတော့မန်အင်ဂျင်နိုင်ကပြောပြပေးပါအောင်ဗျာ။
ဇန်နဝါရီ19ရက်စစ်တွေအချင်းထောင်အထူးတရားရုံးကဥညီပုကိုအာဂရိမှုတွေနဲ့ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ခဲ့တာပါဥညီပုအပါအဝင်ရခိုင်အစိုးရပြည်နယ်ဝန်ကြီးတချို့ကပါမနေ့ကအမိန့်ချမှတ်ခဲ့တာဖြစ်တယ်လို့ရှေ့နေတအူးကပြောပါတယ
်ဟုတ်ကဲ့ပါအာဂရိမှုနဲ့ကြတော့ဒီသုံးမှုမှာကြတော့ဥညီပုက3နှစ်စီချခံရတယ်ခင်ဗျာအမှုအမှတ်တစ်မှာကြတော့ဒီဥညီပုရဲ့ဦးအောင်ကျော်ဆန်ရဲ့ဦးကျော်လင်းဦးကျော်အတန်း၄ရောက်ပေါ့နော်အခုအမှတ်တင်မှာကြားလို့ရှိရင်တော့ဥကျော်လည်းမပါတော့ဘူးအမှတ်တော့မှလည်းဥကျော်လည်းမပါတော့ဘူးခင်ဗျဟုတ်ကဲ့လားအခုလေးရကြတော့ဥမြောင်ဟုတ်ကဲ့ပါဥမြောင်ကြတော့9နှစ်ပါခင်ဗျဟုတ်ကဲ့လား issue ကမတူဘူးပေါ့နော်ဟုတ်ကဲ့အဲ့ဒီဥကျော်လည်းတော့ ူထော်လင်ကတော့အဲ့ဒီအမှုတွေမှာပါတာဆိုတော့တောင်းနှစ်ပါပဲသူအောင်ကျော်ဆန်ကကျတော့ကိုးနှစ်ပေါ့အမှုမှာတောင်းနှစ်ဆိုတော့တောင်းမှုအစွဲခံရတာဦးကျော်ရေးတန်ကျတော့ကိုးနှစ်ပေါ့အမှုမှာတောင်းနှစ်ဆိုတော့တောင်းမှုအစွဲခံရတာနောက်တစ်ယောက်ကကျတော့ဒီဦးမင်းအောင်ပေါ့ဦးမင်းအောင်ကျတော့ခုနှစ်နှစ်ပါခင်ဗျဟုတ်ကဲ့ပါ
ဦးညီပူအပါဝင်လျှက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စံဘန်နာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဟောင်းဦးကျော်အေးသိန်းတို့ကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နဲ့အမှု3မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။စိုက်ပျိုးမွေးမြူရေးတတော်နဲ့တတ်ထုဝန်ကြီးဦးကျော်လွင်နဲ့စီပင်ဝန်ကြီးဦးမင်းအောင်တို့ကိုတော့ဦးညီပူနဲ့အတူအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နဲ့စွဲဆိုခဲ့တာပါ။ဦးညီပူအပါဝင်ဝင်ကြီးလေးဦးတို့ကိုဂုံတောင်းတံပိုးနှင့်မြေကွက်ဖော်ဆောင်ရမှာညွှန်ကြားချက်ပါတင်တာစီမင်းစည်းကမ်းများဖြင့်ကိုက်ညီမှုမရှိဘဲလှုပ်ဆောင်ခဲ့မှုအစိုးရပိုင်းအဆောက်အုံ3ခုကိုပြည်သူကိုငှားရမ်းမှုစတဲ့တင်တာကိစ္စတွေနဲ့ပတ်သက်လို့လုပ်ငန်းစီမင်းမကိုက်ညီဘဲချပေးတယ်လို့စွပ်စွဲချက်တွေတင်ခဲ့ပါတယ်။ဝင်ကြီးဦးမင်းအောင်တယောက်တည်းကိုတော့အစိုးရရန်ပုံငွေမှာပါဝင်ခြင်းမရှိဘဲပြည်နယ်လွှတ်တော်ခွင့်ပြုချက်မရှိဘဲတောင်ကုန်းမြို့မှဈေးအပါဝင်ဈေးငါးခုကိုတင်တာစည်းကမ်းနဲ့မညီဘဲလောက်ကင်ကွင်းပေးမှုကိစ္စနဲ့ပတ်သက်လို့တရားစွဲခဲ့တာပါ။အခုလိုအမိန့်ချမှတ်တာနဲ့ပတ်သက်လို့တရားရုံးအမိန့်အပေါ်ပြင်ဆင်ချက်တက်မယ်လို့ရှေးနေကပြောပါတယ
်။ဒီရပ်ပြီးဆုံးဖြတ်တာကျတော့ဟုတ်ကဲ့တွေ့တယ်ပေါ့နော်ဒါပေမဲ့သူတို့လုတ်တဲ့ဟာလဲဒီအကောင့်ဖတ်တော့ထားတယ်ဒါပေမဲ့လုတ်ထုံးလို့မင်းနဲ့မီးလို့ဆိုပြီးတော့အမင်းချတာပေါ့ခင်ဗျာ။အော်အယူကန်တက်ဖို့တော့ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ယောက်ကကြာတော့2ယောက်တွေပေါ့နော်အမီးကြီးဦးမယောက်သူ2ယောက်တက်တယ်ကျွန်တော်ယောက်ကလိုက်ပေးတာပေါ့။ဟုတ်ကျမ်းမာရေးကောင်းပါလေခင်ဗျာ။ဟုတ
်။ဦးညီပူနဲ့စီပင်ဝင်ကြီးဦးမင်းအောင်တို့ကိုရွေးကောက်ပွဲနဲ့ဆိုင်တဲ့ပုံမှန်တစ်ခုနဲ့ထတ်တိုးတရားစွဲဆိုထားတာရှိပါတယ်။ NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တာဝန်ရှိသူအတော်များများကိုစစ်ကောင်စီကရွေးကောက်ပွဲဆိုင်ရာပုံမှန်တစ်ခုဖြစ်တဲ့130ကကြီးနဲ့ဒီဇင်ဘာလ22ရက်နေ့ကထပ်မံတရားစွဲဆိုထားပါတယ်။ဒီအမှုကိုလာမယ့် January 24ရက်နေ့မှာရုံးထုတ်သွားဖို့ရှိပါတယ်။အခုတရားရုံးအမိန့်မချခင်တုန်းကတော့ဦးညီပူဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြားအောင်လှုပ်ဆောင်မှုပုံမှန်905ခောက်ခွေးအမှုနဲ့အောက်တိုဘာလ10ရက်နေ့ကထောင်ဒဏ်2နှစ်ချမှတ်ခံထားရပါတယ်။စီပင်တရားရေးဝင်ကြီးဟောင်းဖြစ်တဲ့ဦးမင်းအောင်ကတော့အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲဥဆောင်မှုနဲ့ငိမ့်စုစီပုံမှန် 19 တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန် 25 ရို့နဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲဆိုခံထားရပြီးအဲ့ဒီအမှုနှစ်ခုအတွက်ထောင်ဒဏ်2နှစ်နဲ့2လစီချမှတ်ခံထားရပါတယ်။
မင်းညနေပြောပြသွားတာဖြစ်ပါတယ်ခင်ဗျာယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ဒီအမေရိကန်နဲ့ရုရှားကြားမှာဆက်ဆံရေးအကြောင်းကိုမတင်ပြခင်မှာပြည်တွင်းသတင်းတပုတ်ပြောပြခြင်းပါတယ်မကွေးတိုင်းဂံကောခရိုင်စမ်းမြူရွာကိုစစ်ကောင်စီတပ်နဲ့ပြူစောတိတွေကမိရှုဖျက်ဆီးထားတဲ့အတွက်နေအိမ်တရာကျော်မိလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်မိရှုခံရတဲ့ရွာကဒေသခံတွေဘေးလွတ်ရာတင်းရှောင်ခိုလုံနေရပြီးအကူအညီတွေလည်းလိုအပ်နေပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ဥက္ကမောင်စိုးမင်းကပြောပြမှာပ
ါမကွေးတိုင်းကံကောခရိုင်တဲကစမ်းမြို့ကျေးရွာကိုဇန်နဝါရီလ18ရက်နေ့လယ်ပိုင်းနဲ့ညနေပိုင်းတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဖြူစောတိတပ်ဖွဲ့ဝင်တွေကမိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံကျေးရွာသားကပြောပါတယ်မနေ့နေ့လယ်ပိုင်းကကြောက်ပြုတ်ကျေးရွာဘက်ကနေခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဖြူစောတိတပ်ဖွဲ့ဝင်တွေကကျေးရွာတဲ့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာပြီးတဲ့နောက်မှာတော့နေအိမ်တွေကိုမီးရှို့တာလို့စမ်းမြို့ကျေးရွာသားတဦးကအခုလိုပြောပါတယ်
။မနေ့ကနေ့လေသူတို့စင်ကြယ်နေလာပြီးမှစင်ကြယ်စီးနေစင်နေဒီဆိုဒီနေစတဲ့နေလေးစင်နေတယောက်ကျွန်တော်လေကြီးမှရတာခဲ့ပြီးကျွန်တော်ဖွဲ့ကိုချီချင်တက်လာခဲ့တာကတက်လာပြီးတော့ခါကျရင်သူတို့တွေကျွန်တော်တို့ရွာထဲကိုဟောလေးလေးကြီးတွေနေတာပြစ်ထူပြီးမှဝင်လာခဲ့တယ်ဗျ။အဲ့ဒါမှကျွန်တော်တို့ရွာသားတွေလင်းလေးကြီးတွေနေကြလို့ကျွန်တော်ထူပြေးကြရတဲ့အချိန်မှာကျွန်တော်တို့ရွာနဲ့မလမ်းမကမ်းမရောက်ရှိတဲ့ကျွန်တော်တို့ရွာထဲမှာမီးစတော့ပြီးအစလောက်ပြီးပြအဲ့ဒါပြီးရင်ကျွန်တော်တို့ညနေ3နာရီလောက်ဆိုရင်ရခွေရန်ဖိတ်ကတည်းလို့တခါကားနှစ်စီးနဲ့လာတယ်တော့ကျွန်တော်တို့ရခွေကိုအာ50လောက်နဲ့လာတယ်ပြအဲ့တော့တို့ရောက်လာပြီးရင်တော့တခါတည်းပြောင်းလို့ကျွန်တော်တို့ဒီရွာလုံးမီးရှို့တယ်ပြဒီလိုမီးရှို့တယ်ကျွန်တော်တို့အခုအလုံးတရားကြလို့မီးလောင်သွားပြီးအခုမနေ့ကရှို့တာခဲ့ပြဒီလိုမနေ့ကညနေကတည်းကလို့မီးရှို့ပြီးပြန်ဖြစ်သွားကြတာပြကျွန်တော်ယူဆတော့ဒုရီရတော့ကျွန်တော်ခုစစ်ကောင်စီကိုကျွန်တော်တို့ယူတာမထောက်ခံလို့လို့ပဲယူထားတယ်ဗျအခုကျွန်တော်တို့လေကြီးဖြစ်ဒီမှာဆိုစစ်ကောင်စီကိုသူတို့နေသူတို့ကိုပြောလကားကိုနားထောင်ဖို့စစ်ကောင်စီကိုထောက်ခံဖို့ ်ဆန်လို့ပြီးလုံးရေးစနေလာကျွန်တော်တို့ကျအဲ့ဒီမျိုးကိုလုံးဝဒီစီယုံဟောလက်မခံဘူးဆိုတော့သူတို့တိလို့ကျွန်တော်တို့ကအဲ့လိုလုပ်ပါပဲဖြစ်မှာက
အခုပြောတဲ့ကြေးရွာသားရဲ့နေအိမ်ဟာလဲပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာ21ရက်နေ့ကအဲ့ဒီလိုပဲဆမ်းမြို့ကြေးရွာတဲ့ကိုစစ်ကောင်စီနဲ့ဖြူစော်ရီတပ်ဖွဲ့ဝင်တွေကမီးရှို့သွားတဲ့အချိန်မှာသူ့အိမ်မီးလောင်တဲ့ထဲပါသွားခဲ့ပါတယ်ဆမ်းမြို့ကြေးရွာမီးရှို့ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကပရမအချိန်မီးရှို့ခဲ့တဲ့အချိန်မှာသတင်းထုတ်ပြန်ခဲ့ခြင်းမရှိသလိုဇန်နဝါရီလ18ရက်နေ့ကမီးရှို့ဖျက်ဆီးခံရတဲ့သတင်းကိုလည်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဖြူစော်ရီအဖွဲ့ဝင်တွေအမှတ်မထင်ဝင်ရောက်လာပြီးမီးရှို့တာဖြစ်တဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးရတဲ့ကြေးရွာသားတွေဟာဘေးလွတ်ရာတောတောင်တွေထဲမှာခိုလုံနေရပြီးအကူအညီတွေလည်းလိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုအကူအညီပေးသူတူကပြောပါတယ
်တောတောင်ဘေးလွတ်မှာရတယ်မှာမြင်သားတို့ကုန်းရွာတို့ဇမားပြည်တို့မှာစစ်ဘေးရှောင်တွေရတယ်စစ်ဘေးရှောင်တွေလိုအပ်နေတာဒီမှာဒီဝါနဲ့ဝါတရစ်ခါလို့လို့အဲ့နေလို့ပါကုတ်တော့ကိုကိုခေကျော်သူကပစ္စည်းရလုံးပြည်ပြီးတော့တက်ထခံတူတူဝါမို့ပစ္စည်းရလည်းတော့ဘာမှပြင်နေမှာမရှိတော့ဒီမှာဘေးကိုကူထားရလည်းမရှိတော့ပါကုတ်တော့ကိုတော်ရစ်ခေကျော်လည်းရသူကဘာလို့လဲပြောရင်တော့တခြားချင်မှာပဲတခြားလွာကြီးဦးကြောင်းလေးပါပါလာလို့ကိုလုံးလေးရတယ်ကြားလို့မျို
းအင်ဂျင်215လုံးရှိတဲ့ဆမ်းမြုပ်ကြေးရွာဟာပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာ21ရက်နေ့ကမီးရှို့ခံခဲ့ရလို့နေအိမ်အလုံး30မီးလောင်ခံခဲ့ရပြီးဇန်နဝါရီလ18ရက်မီးရှို့ဖျက်ဆီးခံရချိန်မှာတော့နေအိမ်100ကျော်မီးလောင်ဆုံးရှုံးသွားတယ်လို့သိရှိရပါတယ်ခင်ဗျာ
အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ယူကရိန်းအရေးနဲ့ပတ်သက်လို့တန်တမာရေးနီးလန့်နဲ့ဖြေရှင်းမလားဒါမှမဟုတ်ထိတ်တန့်ရင်ဆိုင်မှုနောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်မလားဆိုတာရုရှားနိုင်ငံကိုရှင်းရှင်းလင်းလင်းအသိပေးထားကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကပြောပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှာစိုးရိမ်နေချိန်မှာပဲ KF မြို့တော်ကိုရောက်နေတဲ့ဝန်ကြီးဘလင်ကင်က VOA နဲ့တီးသန့်တွေ့ဆုံမေးမြန်းရာမှာတတိပေးလိုက်တာပါ VOA အာရှဥရောပအကြီးအကဲဖြစ်တဲ့ Miroslav Gonzalez တွေ့ဆုံမေးမြန်းထားတာကိုကိုအောင်လွင်ဦးကတင်ပြမှာဖြစ်ပါတယ
်ရုရှားကယူကရိန်းကိုအချိန်မရွေးဝင်တိုက်နိုင်တယ်လို့အမေရိကန်အစိုးရကပြောဆိုထားတာကြောင့်ရုရှားရဲ့ရန်ကိုတားဆီးဖို့ဘာတွေပြင်ဆင်ထားတယ်လို့မေးရမှာတော့
We've offered Russia a clear choice, a choice between pursuing dialogue and diplomacy on the one hand or confrontation and consequences on the other.
Russia ကိုရွေးချယ်ခွင့်ရှင်းရှင်းလင်းလင်းပေးထားပါတယ်။ဆွေးနွေးမှုနဲ့တန်တမာရေးနီးလန်းတွေကတစ်ဖက်ထိတ်တိုက်ရင်ဆိုင်မှုတွေနဲ့နောက်ဆက်တွဲအကျိုးဆက်တွေကတစ်ဖက်ဒီနှစ်ဖက်ကြားမှာရွေးချယ်ခွင့်ပေးထားတာပါ။ Russia နဲ့တန်တမာရေးအရထိတွေ့ဆက်ဆံမှုတွေဒီဇိုင်းမမတ်လုပ်ခဲ့ပါတယ်။နေတိုးမှာမဟာဗျူဟာမြောက်တည်ငြိမ်ရေးဆွေးနွေးမှုတွေတိုက်ရိုက်လုပ်ခဲ့ပါတယ်။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE မှာနေတိုးရုရှားကောင်စီဆွေးနွေးခဲ့တာလည်းရှိပါတယ်။ရုရှားအနေနဲ့တန်တမာရေးနီးလန်းကိုရွေးချယ်ဖို့လည်းကျွန်တော်မျှော်လင့်ပါတယ်
။ဒီချိန်ထဲမှာပဲရုရှားအနေနဲ့တန်တမာရေးနီးကိုမရွေးခဲ့ဘူးဆိုရင်တော့အမေရိကန်ကပြင်ဆင်ထားတဲ့တုံ့ပြန်မှုတွေကိုလည်းဝန်ကြီးဘလင်ကင်ကရှင်းပြသွားခဲ့တာ
ပါ။ We've equally made clear that if Russia chooses to renew its aggression against Ukraine,we and not just we the United States we many countries throughout Europe and even some beyond will respond very forcefully and resolutely and in three ways
Ukraine ပေါ်ရုရှားကနောက်ထပ်ရန်လိုတဲ့နီးလန်းကိုရွေးချယ်မယ်ဆိုရင်ကျွန်တော်တို့သာမကပါဘူးအမေရိကန်ပြည်ထောင်စုနဲ့အခြားနိုင်ငံတွေဥရောပတစ်လွှမ်းနဲ့ကျန်နိုင်ငံတွေကပါနီးလန်းသုံးခုနဲ့အပြင်းထန်တုံ့ပြန်ကြမယ်ဆိုတာကိုတပြိုင်တည်းထဲမှာရှင်းရှင်းလင်းလင်းအသိပေးထားပါတယ်ပထမနီလန်းအနေနဲ့ဗန္နာရေးစီးပွားရေးပြပတင်ပို့မှုတွေထိန်းချုပ်တာအပါအဝင်ပိတ်ဆို့တန်ခတ်အရေးယူမှုတွေကြေကြေပြန့်ပြန့်ချမှတ်သွားမှာပ
ါဥရောပကမဟာမိတ်တွေမိဖက်တွေနဲ့ပူးပေါင်းညီနိုင်ဆောင်ရွက်ရမယ့်အစီအစဉ်တွေဖြစ်အသေးစိတ်ကိုမပြောနိုင်တဲ့အကြောင်းလဲဝန်ကြီးဘလင်ကင်ကပြောပါတယ်ရုရှားရဲ့ရန်လိုမှုတွေပေါ်တုံ့ပြန်မဲ့ဒုတိယနီလန်းအနေနဲ့ယူကရိန်းကိုကာဝေးရေးအတွက်စစ်ပတ်ဆိုင်ရာအကူအညီတွေပေးအပ်ဖို့နဲ့နေတိုးအဖွဲ့အနေနဲ့ဥရောပရှေ့ဘက်ဒေသမှာကာဝေးရေးအတွက်တိုးမြင့်မှုတွေပါဝင်ကြောင်းလဲဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ရုရှားကတော့ယူကရိန်းနိုင်ငံကိုနေတိုးအဖွဲ့ဝင်ဖြစ်လက်မခံဖို့ပါဝင်လွန်ကြုံရေးအတွက်တရားဝင်အာမခံချက်ပေးဖို့တောင်းဆိုထားတာပါဒီပေါ်မှာအမေရိကန်ရဲ့ယက်တီချက်နဲ့ပတ်သက်လို့လဲဝန်ကြီးဘလင်ကင်ကတုံ့ပြန်ထားပါတယ်
So we had the last week of these important engagements, as I noted, and we now have an opportunity, both Russia and
ပြီးခဲ့တဲ့သတင်းပတ်တဲ့အရေးကြီးတဲ့တွေ့ဆုံမှုတွေရှိခဲ့ပါတယ်ကျွန်တော်ပြောခဲ့သလိုပါပဲရုရှားရောအမေရိကန်နဲ့ဥရောပမိတ်ဖက်တွေအပါအဝင် အားလုံးအနေနဲ့ဆွေးနွေးမှုတွေကိုပြန်လည်တင်ပြနိုင်ဖို့အခွင့်အလမ်းကောင်းလည်းရှိနေပါတယ်။ရုရှားဘက်ကလည်းသမ္မတပူတင်ကိုပြန်တင်ပြမယ်လို့ထင်ပါတယ်။အလားတူကျွန်တော်လည်းသမ္မတဘိုင်ဒန်ကိုတင်ပြရပါတယ်။ဥရောပနိုင်ငံတွေလည်းသက်ဆိုင်ရာခေါင်းဆောင်တွေကိုတင်ပြကြမှာပါ။ကျွန်တော်အတွက်နောက်တစ်ဆင့်အနေနဲ့ကတော့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရော့နဲ့တောက်ကြနဲ့ဂျနီဗာမှာတွေ့ဆုံပြီးပြီးခဲ့တဲ့ဆွေးနွေးမှုတွေအပေါ်ရုရှားဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုပြန်ပြီးဆွေးနွေးဖို့ရှိပါတယ်
။ VOA ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင
်။မြန်မာနိုင်ငံသားတွေဇန်နဝါရီလ4ရက်နေ့ကလွတ်လပ်ရေးနေ့ဆင်နွှဲကြတဲ့အခါသမယမှာပဲမြန်မာပြည်သူတွေကိုထောက်ခံအားပေးကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာအလုံးပါဝင်တဲ့ဒီမိုကရေစီရရှိရေးကြိုးပမ်းနေကြသူတွေနိုင်ငံအတွင်းမှာရှိနေကြသူအလုံးအတွက်လူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ဆောင်ရွက်နေကြသူမြန်မာနိုင်ငံသားတွေကိုကျွန်တော်တို့လေးစားဂုဏ်ပြုပါတယ်။စစ်တပ်အုပ်ချုပ်မှုအောက်မှာဆိုးရွားလှတဲ့ဖိနှိပ်ညှဉ်းပန်းမှုတွေခံစားနေရတဲ့ကြားပဲကောင်းမွန်တဲ့အနာဂတ်အတွက်မျှော်လင့်ချက်မလျော့ပဲစ조사လှုပ်ဆောင်နေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံပေးသွားမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။နိုင်ငံခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့2020အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ကြတဲ့လွှတ်တော်အမတ်တွေကိုဖမ်းဆီးထိန်ချုပ်ပြီး2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူလိုက်ပြီးကြတဲ့အမြန်မာစစ်တပ်ဟာအကြမ်းဖက်မှုတွေကိုအချိန်မြင့်ကျူးလွန်နေပါတယ်စစ်အာဏာသိမ်းပြီးတဲ့အချိန်အစလို့ကလေးငယ်တွေအပါအဝင်လူပေါင်းအနည်းဆုံး1300တိတ်ဆုံးခဲ့ရပြီးဖြစ်သလိုလူပေါင်း1000လောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်ဒီဇင်ဘာလ24ရက်နေ့မှာတော့စစ်တပ်ဟာကြားပြည်နယ်အတွင်းအင်မတန်ဆိုးဝါးလှတဲ့ရက်ဆက်ကြမ်းကြုတ်မှုကြီးကိုကျူးလွန်ခဲ့ပါတယ် Save the Children စာနာမှုအကူအညီပေးရေးအဖွဲ့ကဝန်ထမ်း2ဦးနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကဝန်ထမ်းတွေကလေးငယ်တွေအမျိုးသမီးတွေအပါအဝင်လူပေါင်း35ယောက်ကိုစစ်တပ်ကတပ်ဖြတ်မိရှို့ခဲ့ပါတယ်။မီးလောင်ကျွမ်းနေတဲ့ရုပ်အလောင်းတွေကိုခရစ်စမတ်နေ့မှာတွေ့ရှိခဲ့ပါတယ်။အဲ့ဒီဖြစ်ရပ်အတွက်ပြင်းထန်စွာနိုင်ငံတကာအတိုင်းဝိုင်းကအမျက်ဒေါသထွက်ခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒီကိစ္စမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောကြားခဲ့ပါတယ်။ဝမ်းနည်းပွဲကောင်းလှစွာပဲမြန်မာစစ်တပ်ဟာဆိုးဝါးလှတဲ့အကြမ်းဖက်မှုတွေကိုဆက်လက်ကျူးလွန်နေပါတယ်စစ်တပ်ဟာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတနက်နဲ့ပစ်သတ်အိမ်တွေကိုမိရှို့ကလင်းငယ်တွေကိုပြန်ပေးဆွဲတပ်ဖြတ်ဖမ်းဆီးထားသူတွေကိုနှိမ်မနှိပ်စက်ပြီးလိန်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်တာနဲ့ရွာလုံးကျွတ်မိရှို့ဖျက်ဆီးတာတွေလှုပ်ဆောင်နေပါတယ်ကြားပြည်နယ်မှာခရစ်မတ်နေ့မတိုင်ခင်တရက်အလိုအကျူးလွန်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဝန်ကြီးဘလင်ကင်ကတရားထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတော့အပြစ်မဲ့ပြည်သူတွေနဲ့စာနာမှုဆိုင်ရာအကူအညီပေးတဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်မှုဟာလက်ခံလို့မရနိုင်တဲ့ကိစ္စဖြစ်ကြောင်းမြန်မာပြည်သူတွေအပေါ်စစ်တပ်ကကြဲကြဲပြန့်ပြန့်ကျူးလွန်နေတဲ့ရက်ဆက်ရုပ်မာမှုတွေကိုကြည်ကျင်းအားဖြင့်အဲ့ဒီကျူးလွန်နေသူတွေကိုအမြန်ဆုံးအပြစ်ပေးအရေးယူဖို့လိုအပ်နေပြီဆိုတာကိုမိမောင်းထိုးပြရာရောက်ပါတယ်လို့ဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစလို့မြန်မာစစ်တပ်နဲ့စစ်တပ်နဲ့ဆက်နွယ်ပတ်သက်မှုရှိတဲ့လုပ်ငန်းအဖွဲ့အစည်းတွေအပေါ်ပြစ်မှတ်ထားတံခတ်အရေးယူမှုတွေချမှတ်ခဲ့ပြီးဖြစ်ကြောင်းဝန်ကြီးဘလင်ကင်ကအလေးပေးပြောကြားခဲ့သလိုမြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်မှုတွေထပ်မံမဖြစ်ပေါ်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကလည်းဝိုင်းဝန်းလှုပ်ဆောင်ကြဖို့တိုက်တွန်းပါကြောင်းပြောဆိုပါရယ်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုချက်ချင်းရပ်တန့်ပြီးမတရားသဖြင့်ဖမ်းဆီးခံထားရသူတွေပြန်လွှတ်ပေးဖို့မြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးလှုပ်ဆောင်ဖို့အတွက်တောင်းဆိုပါကြောင်းမြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်ဝန်ကြီးဘလင်ကင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်လေးသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်မြန်မာပိုင်းစီစဉ်ကနေအခုလက်ရှိထုတ်လွှင့်နေတဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တပတ်တွင်းအားကစားကဏ္ဍလူမှုကျန်းမာရေးအစီအစဉ်တွေမတိုင်ခင်မှာဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်ဦးဆုံးနားဆင်ရမှာဖြစ်ပါတယ်ကမ္ဘောဒီးယားဦးဆောင်တဲ့အာဆီယံနဲ့မြန်မာပြဿနာအကြောင်းကိုဆွေးနွေးထားပါတယ်အာဆီယံအလဲကျဥက္ကဋ္ဌရာထူးကိုလက်ခံပြီးမကြာခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်ဟာကမ္ဘာနိုင်ငံအများအပြားကလက်ရှောင်နေတဲ့မြန်မာအာဏာသိမ်းစစ်ကောင်စီအကြီးအကဲနဲ့တွားရောက်တွေ့ဆုံပါတယ်။ဒါဟာမြန်မာပြည်နာပြည်လေရေးအတွက်အားထုတ်မှုဖြစ်တယ်လို့သူကတော့ဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆင်ရဲ့ခီးစဉ်ဟာသူပြောသလိုတကယ်ပဲမြန်မာပြည်နာပြည်လေရေးအတွက်အထောက်အပံ့ဖြစ်စေပါသလား။ထိုင်းနိုင်ငံချူလာလောင်ကွန်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောခရှိတောင်အာရှရေးရကျွမ်းကျင်သူတီတီနန်ပွန်ဆုဒီရက်နဲ့ဦးကျော်စံသာဆွေးနွေးတင်ပြထားပါရခင်ဗျာ
ပမခတီတီနန်ခင်ဗျာမကြာသေးနေရကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ဟာမြန်မာနိုင်ငံကိုသွားရောက်ခဲ့ပါတယ်လူတော်တော်များများကဒီခီးစဉ်ကိုပြန်ဆုထားကြပါတယ်ဒါပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအထက်မှမလေးရှားနိုင်ငံရဲ့နိုင်ငံရေးဝန်ကြီးကလွယ်ပြီးကျန်းအစိုးရတွေကတေဝင်းဒီကိစ္စကိုဝေဖန်တာရှုတ်ချတာကိုသိမချရပါဘူးဆိုတော့ဒီခီးစဉ်ကိုအဲ့ဒီအာဆီယံနိုင်ငံတွေကလက်ခံတဲ့သဘောတူတယ်လို့များကျွန်တော်ယူဆနိုင်မလားခင်ဗျာ
No I don't think so I think Hun Sen has used ASEAN's reputation and credibility
ဟုတ်ပါဘူးကျွန်တော်ကတော့အဲ့လိုမထင်ပါဘူးဟွန်ဆန်အာဆီယံအကောင်တွေနဲ့တိုက်ခါကိုသူရဲ့ကိုယ်ပိုင်အကျံစီအတွက်အသုံးချတာဖြစ်ပါတယ်။သူဟာသူ့အတွက်နာမည်ကောင်းတဲ့ဂုံတင်းကောင်းနေတွင်ကျန်စီရစ်ချင်တာသိကြပါတယ်။သူဟာသူ့ရဲ့အာဏာရပါတီခေါင်းဆောင်မှုကိုသူ့ရဲ့သားဟွန်မနက်ကိုလွှဲပြောင်းပေးဖို့လုပ်နေတာပါ။ဟွန်ဆန်အတွက်ကနောက်ထပ်6နှစ်ကျန်ပါသေးတယ်။အခုဒီချိန်ကသူအာဆီယံကိုခေါင်းဆောင်ဝင်ရတာနောက်ဆုံးချိန်လည်းဖြစ်ပါတယ်။အခုတော့သူဟာမင်းအောင်လိုင်ကိုတွားတွေ့ပြီးစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုလိုက်တာဖြစ်ပါတယ်။ဒါဟာအာဆီယံရဲ့ယက်တီချက်ကိုဖြိုဖျက်လိုက်တာတစ္ဆာဖောက်လိုက်တာလည်းဖြစ်ပါတယ်
။ဒါကတော့ဟွန်ဆန်ရဲ့အကြံစီဟွန်ဆန်ရဲ့ယူရက်ပေါ့ခင်ဗျာအာဆီယံအဖွဲ့ဝင်တခြားနိုင်ငံတွေရဲ့ဒီကိစ္စပေါ်ယက်တီချက်ကိုလည်းသုံးသပ်ပါအောင်ခင်ဗျာ
I don't think other governments in ASEAN agree with that
Okay အာဆီယံတခြားနိုင်ငံတွေကဒါကိုသဘောတူတယ်လို့ကျွန်တော်တို့မထင်ပါဘူးအများစုကတော့လောလောဆယ်မှာနှုတ်ဆက်မှုနဲ့တုံ့ပြန်နေကြပါတယ်ဒါပေမဲ့ကိုရီးယားမှာတော့ဒီလိုလုပ်လိုက်တာနဲ့ပတ်သက်လို့စိုးရိမ်နေကြမယ်ထင်ပါတယ်တကယ်တော့အာဆီယံအခုကတည်းကပြက်ပြက်သားသားစိတ်ဝမ်းကွဲနေတာပါအင်ဒိုနီးရှားဆိုရင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်သွားဖို့ဆိုတဲ့သဘောထားကိုပြင်းပြင်းထန်ထန်ပြသနေတာဖြစ်ပါတယ်။မနစ်ကလေးကအင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်တို့ကတစ်ဖက်ကျန်းမာရေးအကူအညီထောက်ပံ့နေပေးဖို့နဲ့စစ်တပ်ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုရပ်ဆိုင်းရုံသာမကဖေဝါရီလဆန်းအာဏာမသိရင်ကရှိခဲ့တဲ့အလုပ်ဖြစ်နေခဲ့တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့တောင်းဆိုလာခဲ့ကြတာပါ။ဒီလေးနိုင်ငံကတအုပ်စုပါ
။ဒါကတော့ဒီဒီမိုကရေစီကိုလူလာတဲ့အာဆီယံနိုင်ငံတွေပေါ့ခင်ဗျာဆိုတော့မြန်မာအင်းကြီးချင်းမြန်မာနိုင်ငံအတွက်လည်းသိအကြီးကြီးရဲ့ထိုင်းနိုင်ငံရဲ့သဘောထားကိုလည်းသိပြစေခင်ဗျာထိုင်းနိုင်ငံအစိုးရကလည်းပဲဒါစစ်အာဏာသိမ်းပြီးတော့ဒီမိုကရေစီအသွင်ပြောင်းထားတဲ့အစိုးရဆိုတော့ဒီအစိုးရရဲ့အခုမြန်မာစစ်ကောင်စီအပေါ်မှာသဘောထားကိုလည်းသိကြပါခင်ဗျာ
Thailand is disappointing because Thailand should have been on that side
ထိုင်းနိုင်ငံရဲ့ယက်တီကစစ်ပစ်ဖို့ကောင်းပါတယ်တကယ်တော့ထိုင်းနိုင်ငံကလည်းအဲ့ဒီလေးနိုင်ငံဘက်ကယက်တီတင်ပါတယ်ဒီမိုကရေစီပြန်လည်ပေါ်ဆောင်မှုတောင်းဆိုတင်ပါတယ်ဒါပေမဲ့ဒီလိုမဟုတ်ပဲဂျာနီလန်ကိုရွေးခဲ့ပါတယ်ရင်းမဆိုင်ပဲဝိလေချံပတ်လုံနေခဲ့ပါတယ
်ကျန်တဲ့အာဆီယံနိုင်ငံတွေရဲ့သဘောထားပါခင်ဗျာ
The other countries are authoritarian governments they can be
ကျန်တဲ့နိုင်ငံတွေကတော့ဒီအာဏာရှင်ဆက်ဆံအုပ်ချုပ်တဲ့နိုင်ငံတွေပါသူတို့ကစစ်ကောင်စီကိုစစ်တပ်ကိုစာနာမယ်လို့လည်းယူဆနိုင်ပါတယ်ဒီအချိန်မှာဟွန်ဆန်ရဲ့လုပ်ရတာသူ့ရဲ့ဩဇာအရှိန်ဟောတိုးချဲ့ရမှာအာဆီယံကိုအတုံးချဖို့အားထုတ်မှုဖြစ်ပါတယ်သူကခတ်တုံးတုံးတော့မဟုတ်ပါဘူးသူလူကျင်နာကိုကြံဖန်လုံနိုင်ပါတယ်ရဲရဲဆက်ဆက်လည်းလုတ်တက်ပါတယ်မြန်မာစစ်ကောင်စီကိုအတိမတ်ပြုလက်ခံပြီးရှစ်ဆက်သွားဖို့သူမျှော်လင့်ထားဖို့ရပါတယ်ဒါအာဆီယံကိုခုလုံးလုပ်ပြီးတိတ်အန်ဒီယန်များတဲ့ဂိမ်းကိုသူကကစားဖို့လုပ်နေတာပါဘာကြောင့်လဲဆိုရင်စစ်ဆွေးရကိုတည်ဝင်အတိမတ်ပြုလက်ခံလိုက်ရင်စစ်တပ်အနေနဲ့သ ူပြည်သူတွေပေါ်ရဲရဲဆက်ဆက်အကြမ်းဖက်မှုတွေကျူးလွန်ဖို့တိုက်တွန်းအားပေးလိုက်တာပဲဖြစ်သွားမှာပ
ါတကယ်တော့မြန်မာနိုင်ငံကိုအာဆီယံဝင်ဖို့လက်ခံခဲ့တဲ့ဟို1998ခုနှစ်တုန်းကလည်းမြန်မာနိုင်ငံဟာရဲဆက်ကြံကြုတ်တဲ့ဆေးအစွာလဲအောင်မှာရှိနေခဲ့တာပါခင်ဗျာဒီမိုကရေစီအစွာမဟုတ်ပါဘူးဆိုတော့အဲ့ဒီနှုန်းကလည်းပဲအာဆီယံကလက်ခံခဲ့တယ်နားချဖို့ဖြောင်းပြဖို့ကြိုးစားခဲ့တယ်အခုအချိန်တိုင်းဘယ်လိုများကွာသလဲနှိုင်းချပေးပါဦ
း This situation is different because you know if the military coup in Myanmar succeeded like the way it used to in 1962 or 1980
အခုအချိန်တွေကတော့ထူးခြားပါတယ်တကယ်လို့အခုဆရာနာသိမှုဟာ1962တို့1988တို့လို့အောင်မြင်ခဲ့မယ်ဆိုရင်တော့ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်အာဆီယံကလည်းစစ်ဆေးရလဲအောင်မြန်မာနိုင်ငံနဲ့ဆက်ဆံရမှာပါပဲဒါပေမဲ့အခုဒီချိန်မှာတော့ဆရာနာသိမှုကမအောင်မြင်ပါဘူးစစ်ကောင်စီဟာအာဏာကိုသိမ်းယူပေမဲ့နိုင်ငံကိုမချုပ်ကန်နိုင်ပါဘူးနိုင်ငံတော်ကပုံကန်မှုတွေနဲ့ရင်ဆိုင်နေရပါတယ်ဆိုတော့ဒါအာဆီယံနိုင်ငံတွေအတွက်တိတ်ကိုထူးခြားပါတယ်အာဆီယံဟာနှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံရမှာဖြစ်ပါတယ် NUG ပါဝင်အရသာအုပ်ချုပ်ရေးတွေ PDF တွေ EU ကတိုင်းဒေသနဲ့ကန်အဖွဲ့တွေ CDM လှုပ်ရှားမှုဖွဲ့အားလုံးနဲ့ထိတွေ့ဆက်ဆံရမှာပါသူတို့ဟာအာဏာလက်ကမ်းမရှိပေမဲ့ Shadow Civilian Government အတိုက်ခံအရသာဆူရပါသူတို့ဟာတိုင်းပြည်နေရာတော်တော်များများကိုထိချုပ်ထားပါတယ်ဒီအချိန်မှာဟွန်ဆန်းကမင်းအောင်လိုင်းတို့စစ်ကောင်စီကိုအတိမတ်ပြဖို့လုပ်တာဟာအာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍကိုဖျက်ဆီးလိုက်တာလည်းဖြစ်ပါတယ
်ဆိုတော့အာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍဆိုလို့အာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍကဘလောက်များထိရောက်မှုရှိနိုင်လို့လဲခင်ဗျာမြန်မာပြည်သူသဘောထားတွေကြည့်ရတာကတော့မြန်မာပြည်သူအများစုကတော့အာဆီယံကိုအားမထားကြပါဘူးအစကတည်းကလည်းသိပ်ပြီးတော့မျှော်လင့်ချက်မထားခဲ့ကြပါဘူ
းအာဆီယံ has had the 5-point consensus Brunei was a small country
အာဆီယံမှာဘုသဘောတူညီချက်၅ခုရှိပါတယ်။တင်းငယ်တဲ့နိုင်ငံဖြစ်တဲ့ဘရူနိုင်းဟာအာဆီယံကိုမနစ်ကဥဆောင်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းပြီးနောက်ဒါကိုဘလို့ကင်တွယ်မယ်ဆိုတဲ့တာဝန်ကြီးတစ်ယောက်ကိုကင်တွယ်ခဲ့ရပါတယ်။အဲဒီအခါအချိန်တော်လေးနှောင့်နှေးခဲ့ပြီးဘုသဘောတူညီမှု၅ချက်ကိုရရှိအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ဘရူနိုင်းဟာဂုဏ်သက်စရာဖြစ်ခဲ့ရပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးညှိနှိုင်းပြီးမှသဘောတူထားတဲ့မူတွေပါအဲ့ဒီမူ၅ချက်ဟာပြင်းထန်တဲ့မူတွေမဟုတ်ပေမဲ့အာဆီယံအနေနဲ့ရှေ့ကိုရွေးနိုင်မဲ့လမ်းကြောင်းဖြစ်ပါတယ်ကုလသမဂ္ဂနဲ့လူညွန်ရေးကောင်စီတို့ကလည်းဒီအတွက်အာဆီယံကိုတာဝန်အနှင့်ထားတာပါအဲ့ဒီမူ၅ချက်နဲ့အခြေခံချက်ကတော့အာဆီယံကိုယ်စားလှယ်ဆီလုပ်ဖို့လည်းပါပါတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာမြန်မာပြည်ကိုတွဲရောက်ပြီးပဲပေါင်းစုံနဲ့ထိတွေ့ဆက်ဆံမှုဖြစ်ပါတယ်ဒီပုံသဘောတူညီမှုဟာအာဆီယံအနေနဲ့လှုပ်ဆောင်နိုင်တဲ့တစ်ခုတည်းသောနည်းလမ်းလည်းဖြစ်ပါတယ်ဟွန်ဆန်ရဲ့ခီးစဉ်ဟာဒီအာဆီယံမူတွေကိုချုပ်ဖောက်ပြီးထိရောက်မှုမရှိအောင်လုပ်လိုက်တာပါပဲအာဆီယံအနေနဲ့ဘာမှမတက်နိုင်တော့ပါဘူ
းဆိုတော့ဟွန်ဆန်းကမြန်မာနိုင်ငံကိုမသွားဘူးအာဆီယံရဲ့ယက်တီချက်မူကိုမဖျက်ဆီးဘူးဆိုရင်တော့အာဆီယံရဲ့သဘောတူညီချက်ကဘယ်လောက်ထိထိတိယောက်လုပ်နိုင်မှာမို့လဲခင်ဗျာအာဆီယံကိုစစ်ကောင်စီကအစကတည်းကလည်းဒီမူ၅ချက်ကိုလက်မခံဘူးလို့ပြောထားပြီးဖြစ်ပါတယ
် The 5 point consensus was already undermined before because Min Aung Hlaing agreed to it but
အာဆီယံမူ၅ချက်ဟာအစကတည်းကထိရောက်မှုရှိဖြစ်နေပါပြီမှန်ပါတယ်တကယ်တော့မင်းအောင်လှိုင်ဟာအဲ့ဒါကိုလက်ခံခဲ့ပါတယ်ဒါပေမဲ့မလိုက်နာပဲဂရိဖြစ်လိုက်တာဖြစ်ပါတယ်ဒါကြောင့်လဲဒီသဘောတူညီချက်ကိုအကောင့်ထဲပို့ဖို့ဘရူနိုင်းအနေနဲ့မနစ်ကလေးကအခက်ခဲတွေတွေ့ခဲ့ရပါတယ်တနည်းပြောရင်မင်းအောင်လှိုင်ဟာအာဆီယံကိုလှည့်စားခဲ့တာပါအခုတော့ဟွန်ဆန်းလိုရဲ့ကြောင့်မင်းအောင်လှိုင်အနေနဲ့ပိုခိုင်မာသွားပါပြီအခုနောက်ပိုင်းမှာအတိတ်ခံရလာမဲ့အာဆီယံသံတမန်ကိုမင်းအောင်လှိုင်ကလက်ခံကောင်းလက်ခံလာပါလိမ့်မယ်ဒါပေမဲ့မင်းအောင်လှိုင်ရဲ့အလိုရာဖြစ်သွားပါပြီတကယ်တော့အာဆီယံရဲ့အလိုရာဖြစ်ရမှာပ
ါဒါပေမဲ့လည်းအာဆီယံရဲ့အခြေခံကိုနှိုက်ကဆုံးဖြတ်ချက်ချဖို့အတွက်အများသဘောတူညီမှု consensus ဆိုတာရယူရမယ်လို့ဆိုထားလေတော့အခုကမ်ဘောဒီးယားဥက္ကဋ္ဌဖြစ်လာတော့ဒီဥက္ကဋ္ဌဖြစ်လာုံနဲ့အာဆီယံရဲ့အခြေခံမူဝါဒပြောင်းလဲသွားနိုင်တယ်လို့များကျွန်တော်တွက်လို့ရမလားခင်ဗျာ
So now ASEAN, I think, has been exposed for its structural fundamental weakness. The consensus-based decision-making is now...
ကူအာဆီယံအခြေခံပေါ်စီဝါအနေချက်ကိုပြသလိုက်တာလို့ထင်ပါတယ်ဘုံသဘောတူညီမှု consensus ကိုအခြေခံဆုံးဖြစ်တဲ့နည်းလမ်းဟာဖြစ်ရမှုမရှိနိုင်တော့ပါဘူးဒီမူကိုပြောင်းလဲဖို့တစ်ခုတော့လုပ်ရတော့မှာဖြစ်ပါတယ်ဒါမှမဟုတ်ရင်တော့အာဆီယံဟာအတုံးမတက်ဖြစ်သွားပါလိမ့်မယ်ထိရောက်မှုမရှိဖြစ်သွားပါလိမ့်မယ်အထက်ပဲကတော့အင်အားအကြီးဆုံးနိုင်ငံကအရေးကြီးတဲ့အခန်းကဏ္ဍကနေပြီးကြံဖော့ဝင်နိုင်ငံတွေအတွက်ညှိနှိုင်းပေးနိုင်ချေအလျှော်တင်းလုပ်နိုင်ချေဆုံရှုံသွားနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့အာဆီယံပြင်ပနိုင်ငံတွေကိုကြည့်မယ်ဆိုရင်တရုတ်နိုင်ငံဟာတော်လေးအရေးကြီးတဲ့နိုင်ငံလို့ထင်ပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအာဆီယံမူငါးချက်ကိုလက်သင့်ခံလိုက်နာလာအောင် တရုတ်အနေနဲ့ကနားချနိုင်လိမ့်မယ်တွန်းအားပေးနိုင်လိမ့်မယ်အခြေအနေရှိတယ်လို့ထင်ပါသလားခင်ဗျာ
there are different major play you know China is a key country before the coup China was actually I think China was satisfied dealing with the NLD led government
yeah.
with Aung San Suu Kyi
mm-hmm.
and they had already
နောက်နိုင်ငံနဲ့ဆိုင်တော့တေဝအဓိကကျတဲ့နိုင်ငံတစ်ခုပါတေဝအန်အေဒီဥဆောင်တဲ့အစိုးရနဲ့ဆက်ဆံရတာကျင်းနှံ့မှုရှိတယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံမှာမဟာဗျူဟာရစီဝါရေးရစိတ်ဝင်စားမှုနဲ့လုပ်ငန်းဆောင်တာတွေလည်းအများကြီးရှိပါတယ်စစ်တပ်ကအာဏာသိမ်းလိုက်တော့ဒါတွေအားလုံးပြန်ညှိရမယ့်အခြေအနေဖြစ်သွားပါတယ်ဒါပေမဲ့မြန်မာစစ်ကောင်စီကိုဖိအားပေးတဲ့အထိတော့လုံးလိုက်မယ်မထင်ပါဘူးတရုတ်အနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးထက်သူ့အကျိုးစီးပွားကိုကာကွယ်ရေးသာအဓိကထားမှာပါဒီအတွက်တည်ငြိမ်မှုကိုပဲလိုချင်ပါပါဆိုတော့စစ်ကောင်စီအနေနဲ့အာဏာချုပ်ကန်ပြီးတည်ငြိမ်မှုပေးနိုင်ရင်တရုတ်ကဒီတိုင်းဆက်လိုက်သွားပါလိမ့်မယ်ဒါပေမဲ့အတိုက်ခံတွေတွန်းလိုင်းအင်အားစုတွေဘက်ကနယ်မြေတွေကိုပုံမှုထိ ंछ ုပ်လာနိုင်တဲ့ပိုပြီးအောင်မြင်မှုရလာတယ်ဆိုရင်တော့တရုတ်တီပင်လင်းအတိုက်ခံတွေနဲ့ထိတွေ့ဆက်ဆံရုံမှာတပါရွေးစရာတခြားနည်းလမ်းမရှိဖြစ်လာလိမ့်မယ်လို့ထင်ပါတယ်အာဆီယံလည်းပဲထုံထိပ်တိုင်းပဲဖြစ်လာပါလိမ့်မယ်
ကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါလေခင်ဗျာဒီအစည်းအဝေးကိုဗိုလ်တူးနေ့ညတိုင်းနဲ့အခုလိုမျိုးကြာသာပရိနေ့မနက်ခင်းတိုင်းမှာပုံမှန်တင်ဆက်နေတာဖြစ်ပါလေခင်ဗျာအခုတခါတော့ဒီတပတ်တွင်အားကစားသတင်းတွေမတင်ဆက်ခင်မှာလူတူးနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ကြပါလေစီဂျူယောဂရှိမိဆိုတာကိုစောစောစီဖော်ထုတ်သိရှိနိုင်မှုအတွက်စမ်းသက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုအထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးမြန်းပြီးဒေါက်တာတန့်စော်ကတင်ပြထားပါတယ်ခင်ဗျာ
သူရင်းတကြားတဲ့မြင့်တက်တာကိုစောစောစီစီဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်စီဂျိုယောဂါကြောင့်ဂျိုတင်ရမယ်နောက်ဆက်တွဲစူဂျိုတွေကိုဂျိုတင်ကာဝရဲနေရမှာအထောက်အကူဖြစ်စေမှာပါသူရင်းတကြားတဲ့ပမာဏကိုစစ်ဆေးတဲ့နေရမှာစစ်ဆေးတဲ့အချိန်ကာလပေါ်မူတည်ပြီးအတိုင်းအတာပမာဏတွေကွဲပြားခြားနားမှုရှိတာကြောင့်သူရင်းတကြားတဲ့စစ်ဆေးပုံနည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေယောဂအထူးကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။အဲ
့တော့စီဂျူသွေးကြိုယောဂရှိပြီလို့သတ်မှတ်တာဒီခန္ဓာကိုယ်ထဲမှာသွေးထဲမှာရှိတဲ့အချိုပမာဏနဲ့ပဲဆရာတို့ကဆုံးဖြတ်တာဖြစ်ပါတယ်။အဲ့တော့ဒီဆရာတို့ခန္ဓာကိုယ်ထဲမှာရှိတဲ့အချိုဓာတ်ကိုသတ်မှတ်တဲ့နေရမှာဆရာတို့နှမျိုးရှိပါတယ်။အဓိကအဖြစ်ပေါ့နော်တစ်ကတော့အစာမစားမီ fasting blood sugar ပေါ့နော်နောက်တစ်ခုကတော့ဆရာတို့ကအစာစားပြီး2နာရီသုံးမဟုတ်ဒီကြုံတဲ့အချိန်မှာဖောက်လိုက်တာပေါ့နော် random blood sugar လို့ခေါ်တာပေါ့ဒီပမာဏပေါ်မူတည်ပြီးတော့ဆရာတို့ကစီးကျို့ဖြစ်မဖြစ်ဆုံးဖြတ်လို့ရပါတယ်ပေါ့နော်အဲ့တော့ဆရာတို့ဒီစီးကျို့သတ်မှတ်တဲ့အခါမှာဒီ American Diabetes Association တို့ WHO နော်ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ကနေသတ်မှတ်ထားတဲ့ခန်းမ်းလေးတွေရှိပါတယ်
အစာမစားခင်အချိန်မှာသွေးရင်းသကြားတဲ့ပမာဏကိုတိုင်းတာစစ်ဆေးကြည့်မယ်ဆိုရင်တွေ့ရှိနိုင်မဲ့စီဂျိုလိုသတ်မှတ်နိုင်တဲ့သွေးရင်းသကြားတဲ့ပမာဏနဲ့စီဂျိုအကျိုးလိုသတ်မှတ်နိုင်တဲ့သွေးရင်းသကြားတဲ့ပမာဏတန်ဖိုးတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။အစာမစားမီစီဂျိုလိုဘယ်လောက်မှသတ်မှတ်ပြလဲပေါ့နော်။အစားရောမီလီဂရမ်ပါစင့်နဲ့ပြောမယ်ဆိုလို့ရှိရင်ဆိုတချို့တွေက130မီလီဂရမ်အထက်ဆိုရင်စီဂျိုလိုသတ်မှတ်တယ်။တချို့တွေက125 126မီလီဂရမ်အထက်ဆိုရင်ဆရာကစီဂျိုလိုသတ်မှတ်တယ်ပေါ့နော်။အဲ့တော့ normal ကဘယ်လောက်လဲဆိုရင် normal ကအစာမစားခင်100 mg အောက်မှာရှိတယ်။အဲ့ဒီခါကျတော့ဆရာတို့က normal နဲ့ပုံမှန်လူနဲ့ဆရာတို့ကဒီစီးချိုလို့သတ်မှတ်တဲ့ဂျားမှာကဏ္ဍလေးတွေဟာနော်ဥပမာပြောမယ်ဆိုအစာမစားမိပဲပြောမယ်ဆိုရင်100နဲ့130ဂျားပေါ့နော်100အောက်ကတာမန်လူ130ကစီးချိုပထိန်လိမ့်နိုင်တော့စီးချိုရောပါတယ်။ဒါဆို100နဲ့130ဂျားထဲမှာရှိရင်ဘယ်လိုပြောမလဲ။ဒါကိုဆရာတို့ကစီးချိုအချိုကလာpre diabetes impaired fasting glucose ဆိုခေါ်တယ်เนาะအဲ့ဒါဘာအဓိပ္ပာယ်လဲဆိုတော့အချိုဓာတ်ကိုတာမန်လူတွေလိုမထိန်းနိုင်တော့ဘူးလေအချိုကာလเนาะတာမန်လူတွေလိုမထိန်းနိုင်ဘူးဆိုတာဘာလဲဆိုရင် तू ကအချိုမစားရင်တာမန်တိုင်းပဲရှိနေမယ်တဲ့เนาะကြားတို့ထင်းချက်တို့အချိုပါတဲ့အစားသောက်တွေမစားဘူးဆိုရင်ဖောက်လိုက်ရင်60ပဲရှိမယ်100အောက်မှာပဲရှိဒါပေမဲ့အချိုရေတပူးတောက်လိုက်မယ်เนาะကော်ဖီလက်ဖက်ရေချိုချိုတောက်ခဲ့မယ်ဆိုရင်နောက်တစ်ရက်မနေ့မှဖောက်လိုက်လို့ရှိရင် तू ကတရားနဲ့130ချာရောက်ဘာအဓိပ္ပာယ်လဲဆိုရင်ခုနကဆရာတို့အချိုရည်နဲ့လက်ဖက်ရည်မှာပါတဲ့အချိုဓာတ်ကိုတာမန်လူကဲ့သို့မထိန်းနိုင်တော့ဒီတိုင်းဆက်လက်နေထိုင်သွားမယ်ဆိုရင်သူဒီနောက်6လနဲ့တစ်နှစ်အတွင်းမှာ130ကျော်ပြီးစီးကျူယောဂတဲ့ကဲ့သို့တတ်မှတ်ချင်ခံရတယ်ပေါ့ เนาะเออเสี่ยรัวก็တော့ဒီซี้จู่ยောกาต่ําแมชิ้นไม่ต่ําแมชิ้นแต่กูနောက်ပိုင်းมาတော့ซี้จู่ထိမ့်သိမ့်လို့เนาะအချိုဓာတ်ကိုထိမ့်သိမ့်နိုင်တယ်မထိမ့်သိမ့်နိုင်တဲ့အပေါ်မှာမူတည်ပြီးတော့နောက်ဆက်တွဲယောဂာဖြစ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့เสี่ยรัวကဒီซี้จู่ยောกาต่ําแมဖို့ဆိုရင်ต่ําแมซี้ติเนี่ยประมาณได้မြင့်နေရင်တော့ဒါဒီซี้จู่အချိုကာလသဘို့ซี้จู่ဖြစ်နေပြီซี้จู่အချိုဓာတ်ထိမ့်သိမ့်မှုမှာအနောက်ရှက်အဟန့်ဓာတ်တွေဖြစ်နေပြီသူ့ရဲ့နေထိုင်စားတောက်မှုပုံစံကိုကြောင်းလဲတင့်ပြီလို့အကြံပြုပါတယ်
အစာစားပြီးတဲ့အချိန်မှာတိုင်းတာစစ်ဆေးကြည့်မယ်ဆိုရင်တော့သွေးရင်းတကြောတဲ့ပမာဏဟာအစာမစားခင်အချိန်ကထက်အနည်းငယ်မြင့်တက်နေမှာဖြစ်တာကြောင့်စီဂျိုဒါမှမဟုတ်အကျိုးစီဂျိုလို့သတ်မှတ်တဲ့သွေးရင်းတကြောတဲ့ပမာဏတန်မှုတွေကလည်းအနည်းငယ်တိုးမြင့်သတ်မှတ်ထားလို့ရှိတယ်လို့ဒေါက်တာမိုးကျော်နိုင်ကရှင်းပြပါပါတယ်
အဲ့တော့အစာစားပြီးတဲ့အချိန်မှာဘယ်ချိန်မဲဖောက်ဖောက်တာမန်လူတွေသည်140 mg အောက်မှာရှိပါမယ်စီဂျိုကို180 mg ကျော်ရင်သတ်မှတ်ပါဒါကြောင့်မလို့လူတယောက်ကအချိန်မရွေးခေါ်ပြီးစီးချိုစစ်လိုက်တဲ့အချိန်မှာဆရာတော်140အောက်ဆိုရင်စီးချိုထိမ့်သိမ့်မှုကောင်းတယ်အချိုဓာတ်ကိုသူထိမ့်သိမ့်နိုင်တယ်စီးချိုယောဂါမရှိသေးဘူး180ကျော်ရင်စီးချိုမထိမ့်နိုင်နိုင်တော့ဘူးစီးချိုယောဂါရှိနေပြီ140နဲ့180ကြားဆိုလို့ရှိရင်စီးချိုအချိုကာလဖြစ်နေပြီအချိုဓာတ်ကိုတာမန်လူတွေလိုမထိမ့်သိမ့်နိုင်တော့ဘူးလို့အကြမ်းမြင်သတ်မှတ်လို့ရပါတယ်เนาะအဲ့တော့ဒါကြောင့်မလို့ဒီ access to diabetes care ဆိုတာကမြည်သူမဆိုเนาะအသက်လူငယ်လူရွယ်ဖြစ်လာပြီဆိုကြုံတဲ့အချိန်မှာဆရာတို့ကလက်ထိတ်ကိုဖောက်ပြီးတော့စီးချိုဓာတ်ကလေးကိုစစ်လိုက်တာနဲ့ကိုသည်ဒီအချိုဓာတ်ကိုတာမန်လူလိုထိမ့်နိုင်သေးရဲ့လားเนาะမထိမ့်သိမ့်နိုင်တော့ဘူးလားစီးချိုယောဂဖြစ်နေပြီသားဆိုတာကိုမှန်းဆလို့ရတယ်เนาะအဲ့တော့ဒီနည်းအားဖြင့်ဆရာတို့ကဒီလူတယောက်မှာစီးချိုယောဂဖြစ်နေပြီသို့မဟုတ်အချိုဓာတ်ကိုထိမ့်သိမ့်နိုင်မှုမှာအဟန့်တာနှောက်ယှက်ဖြစ်နေပြီလို့ဆရာတို့သိရှိနိုင်မှာဖြစ်ပါတယ
်စီးချိုရှိမရှိဆိုတာကိုပိုပြီးတိတိကျကျသိရှိနိုင်မှုဆိုရင် HbA1c လို့အမည်ရတဲ့ဆန်းသက်စစ်ဆေးမှုကိုပြုလုပ်ရလေရှိပါတယ် HbA1c ဆန်းသက်စစ်ဆေးမှုအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါတယ
်ဒီထက်ပိုပြီးတော့ဆရာတို့တိကျကျရင်တော့ဒီလွန်ခဲ့တဲ့3လအတွင်းမှာဒီရှိခဲ့တဲ့အချိုဓာတ်ပမာဏကိုဟိုသိရှိနိုင်တဲ့ Hemoglobin A1c ဆိုတဲ့ဓာတ်ကိုစစ်ဆေးရင်လည်းဆရာတို့ကလက်တလောထိမ့်သိမ့်မှုမဟုတ်ဘဲနဲ့လွန်ခဲ့တဲ့3လအတွင်းမှာကိုယ့်ရဲ့ခန္ဓာကိုယ်ဒီအချိုဓာတ်ကိုထိမ့်သိမ့်နိုင်မှုရှိတယ်မရှိဘူးကိုလည်းဆရာတို့ကမှန်းဆပြီးပြောနိုင်ပါတယ်ဒါကြောင့်မလို့အခုနောက်ပိုင်းမှာဆရာတို့က Hemoglobin A1c ကိုပို့ပြီးတော့ဒီစီးချိုထိမ့်သိမ့်မှုအတွက်ကိုအဓိကထားပြီးပြောကြလိုက်။ဘာလို့လဲဆိုရင်ဆရာတို့ကပြီးခဲ့တဲ့တရက်လုံးမှာဆရာတို့အချိုတွေလည်းမစားဘူး၊ထမင်းတွေလည်းရှော့စားလိုက်။နောက်တရက်မနေ့ဆစ်လိုက်တဲ့အခါမှာ normal ဖြစ်တယ်။အားဒါဆိုစီးချိုထိမ့်သိမ့်မှုကောင်းတယ်လို့ပြီးတော့မှားယွင်းပြီးဆုံးဖြတ်ခဲ့မယ်။သူ3လအတွင်းမှာ1လအတွင်း2လအတွင်းမှာသူအချိုဓာတ်တွေစားပြီးတော့မြင်မာပြီးထိခိုက်တာကိုဆရာတို့ကလွတ်သွားနိုင်။ဒါကြောင့်မလို့စီးချိုဝေဒနာတွေတယောက်ဒီစီးချိုထိမ့်သိမ့်မှုကောင်းမကောင်းကိုရောဆရာတို့ကကိုယ့်စီကိုလာတဲ့အချိန်မှာစီးချိုဓာတ်ထိမ့်သိမ့်တဲ့စစ်ဆေးတဲ့ဤသူပဲ hemoglobin A1c ဆိုတဲ့ဓာတ်ကိုလည်းအဲထည့်သွင်းပြီးတော့စစ်ဆေးပေးခြင်းအပြင်စီးချိုထိမ့်သိမ့်မှုကောင်းမကောင်းကိုသိနိုင်မှာဖြစ်ပါတယ
်စီးချိုယောဂါရှိမရှိဆိုတာကိုစောစောစစ်စစ်ဖော်ထုတ်သိရှိနိုင်စေဖို့အတွက်စမ်းသက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
ဒေါ်ရတန်းစောရဲ့လူတို့နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုစနေတနင်္ဂနွေ VOA ရဲ့ရုပ်သံအစီအစဉ်တွေမှာလည်းပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်ကြာသပတေးနေ့ဒီကနေ့ည VOA ရဲ့ဒီရေဒီယိုရုပ်သံအစီအစဉ်တွေတင်ဆက်တဲ့အခါမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းသားဒေသတွေကသတင်းတွေစုစည်းထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကိုရန်နိုင်တင်ဆက်မဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်နိုင်ပါပြီ
နောက်ထပ်တစ်ခုနဲ့အတွက် FIFA ရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့ဆွစ်ဇာနိုင်ငံ Zurich မြို့မှာတန်းလာနေကကြီးမြင့်ခဲ့ပြီးတော့ဒီနေ့မှာတော့ virus ကူးစက်မှုတွေတဖန်ပြန်မြင့်တက်လာနေတဲ့အတွက်အစုကြီးမြင့်ပွဲအခမ်းအနားကိုလည်း online ကနေပဲလုပ်ခဲ့ကြပါတယ
် Robert Lewandowski congratulations
FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ Bayern Munich နဲ့ Poland တိုက်စစ်မှု Robert Lewandowski ကရသွားပါတယ်Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီအတွင်း Bayern အတွက် Bundesliga အမှတ်ပေးပြိုင်ပွဲတွေမှာ34ပွဲမှာ43ဂိုးသွင်းပြီးတော့အချိန်ကဂျမတိုက်စစ်မှု Gerd Müller 49နှစ်ကြာတင်ထားတဲ့စံချိန်ကိုချိုးနိုင်ခဲ့တာကြောင့် Messi နဲ့ Salah တို့ကိုကျော်ဖြတ်ပြီးတော့ဒီနှစ်အတွက်အကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့တာပါ Lewandowski ဟာမနစ်တုန်းကလည်း FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုရထားတာကြောင့်ဒါဟာသူ့အတွက်တော့FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုနှစ်နှစ်ဆက်တိုက်ရလိုက်တာလည်းဖြစ်ပါတယ်အမျိုးသမီးတွေကအကောင်းဆုံးဘောလုံးသမားဆုကိုတော့ Spain နဲ့ Barcelona တိုက်စစ်မှု Alexia Putellas ကရသွားပါတယ် ဒါကြောင့်ဘူတန်လုံးစာဒီနေ့မှာပြင်းစစ်ဘောလုံးမဂဇင်းကချီမင်းနဲ့ရွှေဘောလုံးစုရော FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရောရသွားခဲ့ပါတယ
် And the winner is Thomas Tuchel
မြန်မာဘက်ကအကောင်းဆုံးနှိပြစုကိုတော့ Chelsea တင်းကိုဥရောပ Champions League ရအောင်လုပ်ပေးခဲ့တဲ့ဂျာမနီဘက် Thomas Tuchel ကရသွားခဲ့ပြီးတော့အကောင်းဆုံးဂိုးသမားစုကိုတော့ Chelsea နဲ့ Senegal ဂိုးသမား Edward Mendy ကရသွားပါတယ်မြို့သမီးဘက်ကအကောင်းဆုံးနှိပြစုကိုတော့ Chelsea မြို့သမီးတင်းကိုဖလားသုံးလုံးရအောင်လုပ်ပေးခဲ့တဲ့နှိပြ Emma Hayes ကရသွားပြီးတော့အကောင်းဆုံးဂိုးသမားစုကိုတော့ Chelsea နဲ့ Lyon မြို့သမီးတင်းကဂိုးသမား Christian Endler ကရသွားခဲ့ပါတယ်2020ခုနှစ်အတွက်တနက်တာအကောင်းဆုံးဂိုး Postcard စုကိုတော့ Tottenham အသင်းက Argentina တောင်ပံကစားသမား Eric Lamela ပြီးခဲ့တဲ့ Match လက Arsenal ဘက်ကိုတွင်းတဲ့ဂိုးနဲ့ရသွားခဲ့ပါတယ်2020ခုနှစ်အတွက် FIFA ရဲ့ Fair Play Awardအသံရှင်းဆုံးစုကိုတော့ဒိန်းမတ်အသင်းနဲ့ဈေးအဖွဲ့ကရသွားခဲ့ပါတယ်ယူရို2020ပြိုင်ပွဲအတွင်းဒိန်းမတ်ခွင့်လှည့်ကစားသမားအဲရစ်ဆန်ရုတ်တရက်နှလုံးရက်ပြီးတော့လဲကျသွားတဲ့အချိန်မှာအချိန်မီအသက်ကယ်ဆယ်ကုသနိုင်ခဲ့တာကြောင့်ချီးမြှင့်လိုက်တာဖြစ်ပြီးတော့အကောင်းဆုံးပရိသတ်စုကိုတော့ဒီပွဲမှာကြီးရှုအားပေးခဲ့တဲ့ဒိန်းမတ်နဲ့ဖင်လန်ပရိသတ်တွေကရသွားခဲ့ပါတယ
် Special Awardsfor a unique player.
တပည့် FIFA ရဲ့တနစ်တာအထူးစုကိုလည်းချီးမြှင့်ခဲ့ပြီးတော့အမျိုးသားဘက်မှာတော့ပေါ်တူဂီနဲ့ Man U တိုက်စင်မှုရိုနယ်ဒိုကရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ကနေဒါအသင်းက Christine Sinclair ကရသွားပါတယ်။ရိုနယ်ဒိုဟာအမျိုးသားဘက်ကနိုင်ငံတကာပြိုင်ပွဲတွေမှာ115ဂိုးသွင်းပြီးတော့ Christine Sinclair ကတော့အမျိုးသမီးဘက်မှာကနေဒါအတွက်188ဂိုးနဲ့စံချိန်တင်ဂိုးအများဆုံးသွင်းနိုင်ခဲ့ကြလို့ FIFA ကအထူးစုအဖြစ်ချီးမြှင့်ခဲ့ကြတာဖြစ်ပါတယ်။ဒီစူပေဘက်ခန်းနာကိုတော့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာကျင်းပခဲ့ပြီးတော့ရိုနယ်ဒိုတယောက်ပဲလူကိုယ်တိုင်တက်ရောက်ယူခဲ့ပြီးတော့ကျန်တဲ့သူတွေကိုတော့အွန်လိုင်းကနေချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ Australian Open Tennis ပြိုင်ပွဲကိုဒန်နလာနေကစတင်လိုက်ပါပြီဒန်နလာနေကပထမပွဲစဉ်မှာနာမည်ကြီးတွေကနဒောင်းနဲ့ဇဗရက်တို့အနိုင်ရခဲ့ကြပြီးတော့မြို့သမီးဘက်မှာတော့လက်ရှိချန်ပီယံနာအိုမီအိုဆာကာနဲ့ Ashley Barty တို့အနိုင်ရခဲ့ကြပါတယ်ဒီလိုပြိုင်ပွဲကိုစတင်လိုက်ချိန်မှာပဲကမ္ဘာနံပါတ်1 Novak Djokovic ရဲ့ချန်ပီယံပွဲကိုကာကွယ်ဖို့နဲ့ Grand Slam Championship 22ကြိမ်နဲ့အများဆုံးစံချိန်တင်ဖို့အိမ်မက်တွေလည်းဒီတကြိမ်မှာပြတ်သွားခဲ့ပါတယ်။ Australia ဆိုရကသူ့ရဲ့ပြည်ဝင်ခွင့် Visa ကိုတောက်ချာနေမှာဒုတိယကြိမ်ပြန်ရုပ်သိမ်းပြီးတရားရုံးမှာနောက်တစ်ကြိမ်အယူခံဝင်တာမှာလည်းရှုံးနေသွားတာကြောင့်ပြိုင်ပွဲကိုကစားလို့မရတော့ပဲတနင်္ဂနွေနေ့က Australia နိုင်ငံကနေပြန်သွားခဲ့ပြီးတော့ဒင်းလာနေ့မှာတော့သူဟာ Serbia နိုင်ငံကိုရှောက်သွားပြီးဖြစ်ပါတယ်။
1 the amended application
Australia လူဝမှုဝင်ကြီးကသူ့ရဲ့ဗီဇာကိုဒုတိယအကြိမ်ရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ယူကန်ဝင်တာမှာတရားရုံးကပယ်ချလိုက်တဲ့အတွက်သူ့အနေနဲ့လုံစိတ်ပြတ်မိတယ်လို့ Djokovic ကပြောပါတယ်ဒါပေမဲ့ Australia ဝင်ကြီးချုပ် Scott Morrison ကတော့ Federal တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတယ်လို့ဆိုပါတယ် Zambia သမ္မတ Alexander Vučić ကတော့ Australia အနာပိုင်းရဲ့ဆုံးဖြတ်ချက်မှာနိုင်ငံရေးတွေပါနေပြီးတော့ကာကွယ်ဆေးနဲ့ပတ်သက်တဲ့မူဝါဒတွေဟာလည်းရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ
် Either one of him must to be directly on a conie vaccine son name bravo do uje
ကျွန်တော်ထပ်ပြီးပြောချင်တာကဆေးမထိုးတာတဲ့သူဘယ်သူ့ကိုမှနိုင်ငံထဲကိုပေးမဝင်ဘူးလို့ရှင်းရှင်းလင်းလင်းပြောထားတယ်ဆိုရင် Novak Djokovic အနေနဲ့လည်းမသွားပဲဒါမှမဟုတ်ဆေးထိုးရင်လည်းထိုးရမှာပေါ့ဗျာ
အခုလို Djokovic ရဲ့ visa ကိုဒုတိယကြိမ်ပယ်ဖျက်လိုက်တဲ့အတွက်ဥပဒေအရတော့သူဟာ Australia နိုင်ငံကိုနောက်ထပ်3နှစ်ဝင်ခွင့်ရမှာမဟုတ်ပါဘူး။ဒါပေမဲ့လည်းရှင်းနှစ်မှာ Djokovic ကိုဝင်ခွင့်ပြုကောင်းပြုသားမှာဖြစ်ပြီးတော့သူပြိုင်ဖို့အတွက်တကားဖွင့်ထားတယ်လို့ဝန်ကြီးချုပ် Morrison က Australia Radio တစ်ခုနဲ့ interview မှာပြောလိုက်ပါတယ
်။ I'm not going to sort of precondition any of that or say anything that would
ဝင်ကြီးတွေဘက်ကတောင်းဆိုချက်မျိုးမျိုးလုပ်လို့မရအောင်ကြိုတင်သတ်မှတ်ချက်မျိုးကျွန်တော်ဘက်မှာဘာမှမရှိပါဘူး။3နှစ်ပြည်ဝင်ခွင့်ရှောက်လို့မရဘူးဆိုတာနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကမှန်ကန်တဲ့အချိန်တွေကမှသူ့အနေနဲ့ပြန်လာနိုင်တဲ့ခွင့်ရရှိပြီးအဲ့ဒီအချိန်မှာတအားစဉ်းစားတော့မှာပေါ့
။ Australia ဆိုရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့လူမှုကွန်ရက်တွေမှာရောပြိုင်ဘက်ကစားသမားတွေမှာပါထောက်ခံတန်းတွေဝေဖန်တန်းတွေလည်းမျိုးမျိုးရှိခဲ့ပါတယ်။အဓိကပြိုင်ဘက်ကစားသမားတူဖြစ်တဲ့နဒါကတော့သူ့အနေနဲ့Djokovic နဲ့သဘောမတူတာတွေရှိပေမဲ့ကစားသမားတယောက်အနေနဲ့လေးစားကြောင်းဒါပေမဲ့တစ်ဖက်မှာလည်းတရားရုံးကဆုံးဖြတ်ချက်အတိုင်းပဲဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်လူငယ်မျိုးဆက်တွေတဲက Alexander Zverev နဲ့ Daniil Medvedev တို့ကတော
့ he had a visa right so I don't think he would have traveled here just by luck without him thinking
ကျွန်တော်ပြောချင်တာကသူ့မှာဗီဇာရှိတယ်ဟုတ်တယ်မဟုတ်လား तू ကတော့နိုင်ငံတည်းကိုဝင်ဖို့မှန်ကန်တဲ့တရားဝင်ခွင့်ပြုချက်မရှိပဲပြီးတော့ကစားလို့ရနိုင်မယ်မထင်ဘဲနဲ့တော့ ဝင်ဝင်ရမရဆိုတာကံပဲကွာဆိုပြီးလာမယ်လို့တော့ကျွန်တော်မထင်ပါဘူး။ပြည်ဝင်ခွင့်ရှိတယ်ဆိုရင်ကစားခွင့်ရမယ်လို့တွက်ထားမှာပဲလေ
။ I want to say about Novak's situation that it's you know where in Australia it's their rules.
လူဘကိစ္စနဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်တို့ကဩစတြေးလျမှာဆိုတော့သူတို့ရဲ့စီမင်းစည်းကမ်းနေတဲ့ညီပေါ့ဒါပေမဲ့ကျွန်တော်တိတာထပ်ပြောရရင်တော့သူတီမကစားဖို့အတွက်တရားဝင်ကင်းလွတ်ခွင့်ရတယ်ဆိုရင်တော့သူ့အနေနဲ့ကစားခွင့်ရတယ်မှာလေဒါပေမဲ့ဒီကင်းလွတ်ခွင့်ကတရားဝင်မဟုတ်ဘူးဒါမှမဟုတ်တခြားတစ်ခုကတရားမဝင်ဘူးဆိုရင်တော့ဘယ်နိုင်ငံမှဆိုဝင်ခွင့်မပေးဘဲညင်းနိုင်မှာလေ
ဂျိုကိုဗစ်ရဲ့နီးပြဟောင်းဘောရစ်ဘက်ကာကတော့ဒီကိစ္စမှာဘယ်သူမှမနိုင်ပဲအားလုံးရှုံးတာဖြစ်ကြောင်းဂျိုကိုဗစ်အတွက်တော့အကြီးမားဆုံးဆုံးရှုံးမှုဖြစ်သလိုဒါဟာတင်းနစ်ဩစတြေးလျအတွက်ရောဗစ်တိုးရီးယားပြည်နယ်အစိုးရအတွက်ရောမကောင်းသလိုဩစတြေးလျနိုင်ငံအတွက်လည်းမကောင်းဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဘောရစ်ဘက်ကာပြောသလိုဒီကိစ္စဟာဘသူအတွက်မှမကောင်းသလိုတစ်ဖက်စလုံးမှာလည်းအမားတွေရှိတယ်လို့ဆိုရမှာပါ။ကာယောဂါဖြစ်နေတဲ့အချိန်မှာကာကွယ်ဆေးမထိုးတာကဂျိုကိုဗစ်ဘက်ကအမားသူ့ရဲ့လိုအပ်ချက်ဖြစ်သလိုကာကွယ်ဆေးမထိုးတဲ့သူတွေကိုပေးမဝင်ဘူးလို့ပြက်ပြက်သားသားမပြောပဲဖရိုအစိုးရနဲ့ပြည်နယ်အစိုးရကြားမှာမူဝါဒရေးရာရှင်းရှင်းလင်းလင်းမရှိတာကဩစတြေးလျအာဏာပိုင်တွေဘက်ကအမားလို့ဝေဖန်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မွေးနေ့လက်ဆောင်တေးသချင်းတွေတောင်းကျင်တယ်ဒါမှမဟုတ်မိမိတို့ဒေသအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုရေးသားပေးပို့လို့တယ်ဓာတ်ပုံတွေဗီဒီယိုတွေပေးပို့လို့တယ်ဆိုရင်ကျွန်တော်တို့စီကိုစာရေးသားမယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ကြာသာရေးနေ့ညမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့မှာဖမ်းယူနားဆင်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတလဲပြောပြပေးပါအောင်ဗျာ
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးသူငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပိုလာနေတာကြောင့်အရေးယူဖြေရှင်းပေးဖို့မြန်မာအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတချို့ကလုံခြုံရေးကောင်စီကိုပုံထူးနေကတိုက်တွန်းလိုက်ကြပါတယ်။အာဏာသိမ်းထားတာတစ်နှစ်ပြည့်တော့မဲ့မြန်မာပြည်လက်ရှိအခြေအနေဟာပြည်တွင်းရေးသက်သက်မဟုတ်တော့ဘဲအိမ်နီးချင်းနိုင်ငံတွေရဲ့လုံခြုံရေးကိုပါချိန်ချောက်လာနေတဲ့အတွက်ဒါကိုနိုင်ငံတကာကကူညီဖြေရှင်းပေးဖို့လိုတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့နဲ့အလို့သဘောဆွေးနွေးစဉ် Triangle Women အဖွဲ့ကြီးကတိုက်တွန်းခဲ့တာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကမှာ2022ခုနှစ်နိစံပိုင်းအတွင်းရွှေတရီကန်ဒေသထုတ်ခရမ်းရောင်စိတ်ကြွဈေးပြအသစ်ကိုသန်းနီဘာဖန်စီနိုင်ငံကြောင်းချင်းရိုင်ပြည်နယ်အမှတ်၅ဒေသရဲတပ်ဖွဲ့က January 19ရက်နေ့မှာသတင်းစာရှင်းလင်းပွဲမှာရဲချုပ်ကပြောဆိုခဲ့ပါတယ်။ January 14ရက်နေ့ကချင်းရိုင်ခရိုင်ကနေမောင်းနှင်လာတဲ့ကုန်တင်ရင်တစ်စင်းမှာ X-ray နဲ့စစ်ဆေးရာဖွဲ့ယူလာတဲ့စိတ်ကြွဆေးပြား2တန်း3သိန်းတနေ့တည်းမှာပဲချင်းရိုင်ပြည်နယ်စစ်ဆေးဂိတ်ကကားစည်းဘော်ကစိတ်ကြွဆေး6တန်းစတဲ့စိတ်ကြွဆေးတွေကိုဖမ်းဆီးနိုင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့ယူကရိန်းနဲ့ပတ်သက်ပြီးတော့စစ်ရေးအရာရန်လူမှုတွေဆက်လက်လှုပ်ဆောင်နေမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေဟာပြက်ပြက်သားသားနဲ့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ယူကရိန်းနိုင်ငံမျိုးတော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာ VO နဲ့ A နဲ့တွေ့ဆုံမေးမြန်းစဉ်မှာပြောဆိုခဲ့ပါတယ်။ယူကရိန်းကိုကျူးကျော်ဖို့ချိန်ချောက်နေတဲ့ရုရှားသမ္မတပူတင်ကိုပုံမပြင်းထန်တဲ့တုံ့ပြန်ဆောင်ရွက်မှုတွေချမှတ်ဖို့အမေရိကန်အတိုက်ခံ Republican စီးနှိတ်အမတ်တစုကသမ္မတဂျိုးဘိုက်ဒန်အစိုးရကိုဗုဒ္ဓဟူးနေ့မှာတိုက်တွန်းလိုက်ပါတယ်။တပိုင်းအတွေ့အကြုံအရစစ်ပွဲတွေဟာစတင်ဖို့လွယ်ကူပါတယ်။ဒါပေမဲ့အဆုံးသတ်ဖို့ခက်ခဲတဲ့အကြောင်းပြောဆိုခဲ့ပါတယ်။လက်ရှိပိတ်ဆို့ရေးယူမှုတွေဟာရုရှားသမ္မတဗလာဒီမာပူတင်ကိုမတားဆီးနိုင်မှုဆိုရင်တိတက်ပြင်းထန်တဲ့ရေးယူမှုတွေလုပ်ဖို့တောင်းဆိုတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဲထယက်တို့ဖြစ်ကြပါတယ်။VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.